Welcome to the Voice of America in Burmese.
Minglaba shin. VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လည်းဥပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတအပေါ်အရေးယူနေတဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောင်းကြားနာမယ်အကြောင်းအောက်လွတ်တော်ထွန်လိုင်းကွန်ပျူတာဥက္ကဋ္ဌကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လူမောက်ကိုတပ်ဖြတ်ရေးလုပ်ငန်းတွေထိထိရောက်ရောက်မလုပ်နိုင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မယ်လို့သတိပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမဆုမြတ်မွန်တဲ့အတူကြေညာပေးမှာပါ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရွှေနရီအမြန်ရင်ပေါ်ကနေအေအေကဖန်သွားသူတွေကိုပြန်လွှတ်လာပြီးမဲ့အခုထိကြောက်လန့်နေတဲ့အခြေအနေကိုလွတ်မြောက်လာသူတူကအခုလိုပြောပြပါဗျ
။ကြောက်စီတွေရှိတာပေါ့ဗျာဒီနေမယ်ဆိုတဲ့အရာကြီးကတလန့်နေဖြစ်နေတယ်ဟိုမှာလည်းမေးဒီမှာလည်းနေဆိုတော့လေအဲမေးနေမေးလို့ကျွန်တော်တို့ဖြည်းဖြည်းဝါးဖြည်းဖြည်းဝါးတော့လေသူတို့ကဆက်လို့ဆက်လို့
ဒီသတင်းနဲ့အတူရခိုင်လက်နက်ကိုင်ဖွဲ့ AA ကပဲတလနီးပါးကြောင်ဖန်ထားတဲ့ဗဟိုဝင်တန်းတက္ကသိုလ်ကျောင်းစင်မိသက်ဝင်တန်း18ဦးကိုပြန်လွှတ်ပေးလိုက်တဲ့အထက်လမ်းခီးမှာတဦးသေဆုံးသွားတာကိုလည်းသိကြရပါမယ်။ရဝင်းတစ်ခုလမ်းတစ်ခုဆိုတဲ့ကပတ်လမ်းစီမံကိန်းဟာဒေသခံပြည်သူတွေအတွက်အကျိုးပြုမပြုလေ့လာထားတဲ့စာတန်းတစ်စောင်အကြောင်းနဲ့အတူထိုင်းစည်းဝါးရေးကျဆင်းလာတာကြောင့်ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတွေအပေါ်မှာရိုက်ခတ်မှုအဖြစ်နဲ့အလုပ်လက်မဲ့ဖြစ်လာနေကြတဲ့အခြေအနေတွေကိုလည်းနှာစင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင်။
2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပက်ဖြစ်လာနိုင်ရည်ရှိတဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းမှုယူကရိန်းကိုဖိအားပေးခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဂျိုးဘိုင်မှုတွေအတွက်အရေးယူနိုင်တဲ့စုံစမ်းမှုတွေကိုရှေ့သတင်းဘက်ကဆက်လို့အများပြည်သူရှင်းမောက်ကြားနာသွားမယ်ကြောင်းအောက်လွတ်တော်ထော်လိုင်းကွန်ပျူတာကကြေညာလိုက်ပါတယ်။သတင်းပတ်တော်ကြားလွတ်တမှာတကပိတ်စုံစမ်းခဲ့ပြီးနောက်သမ္မတပေါ်အမေရိကန်လူထုကဆုံးဖြတ်ခွင့်ရရမှာဖြစ်တဲ့ကြောင်းမနေ့ကပဲထွန်လိုင်းကွန်ပျူတာအရန်ရှစ်ကပြောဆိုထားတာပါ။ရှင်းလင်းသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်နိုင်မှုကြိုးပမ်းနေသူတွေနဲ့ရှင်းလင်းရောက်နေတဲ့ဒုသမ္မတဟောင်းဘိုင်ဒန်နဲ့ပတ်သက်လို့မကောင်းသတင်းတွေရဖို့ယူကရိန်းနိုင်ငံအကူအညီရအောင်ကြိုးပမ်းခဲ့တာနဲ့ပတ်သက်လို့မငင်းနိုင်တဲ့အခြေလက်တွေရှိနေတဲ့အကြောင်းလေးကွန်ပျူတာကပြောပါတယ်။ဟောလို့တော့ထွန်လိုင်းကွန်ပျူတာရှင်းသတင်းပတ်ဗိုလ်ကြီးနဲ့ကြာရင်တော့ယူကရိန်းနိုင်ငံဆိုင်ရာထိတ်တန့်တဲ့မှန်ဘေတီလာဒုလတောင်းနိုင်ငံချိုင်းဝန်ကြီးဂျော့ချ်ကန်နိုကိုအများပြည်သူရှင်းမောက်ကြားနာစစ်ဆေးသွားမှာဖြစ်တဲ့အကြောင်းလေးပြောဆိုပြတာပါ။သမ္မတထရန့်ရဲ့ Republican Party ကလွတ်တော်အမတ်တွေကတော့သမ္မတပေါ်အရေးယူနိုင်ရေးလုပ်ငန်းစဉ်မှာဒန်းလူညီမျှအခွင့်အရေးမရခဲ့ရတယ်လို့ဒီမိုကရက်ကိုယ်စားအများစုရဲ့လုပ်ပုံကိုင်မုံတွေကလျှော့ဝှက်လွန်းတယ်ဆိုပြီးဝေဖန်ထားကြပါရဲ့။ဒီမိုကရက်တစ်ဘက်ကတော့စုံစမ်းမှုမှာထွက်ဆိုခဲ့ကြတဲ့တတိယကို Republican လွတ်တော်အမတ်တွေနဲ့ဝန်ထမ်းတွေမိခွန်းတွေကိုဒန်းလူညီမျှမင်းမြဲဝင်ပြုခဲ့တဲ့အကြောင်းပြောဆိုထားကြတာပါ။အလုပ်တော်မှာလူနည်းစု Republican ခေါင်းဆောင် Kevin McCarthy ကတော့သတင်းမနက်ချီလျှို့ဝှက်ကျန်းလာပြီးတော့မှအခုလိုအများပြည်သူရှင်းမောင်းမှာကျန်းလာဖို့ကြေညာခဲ့တာဖြစ်တဲ့အကြောင်းဒီမိုကရက်တွေကို Twitter လူမှုကွန်ရက်ကနေပြောဆိုဝေဖန်ခဲ့ပါတယ်
။2015 Iran Nuclear ဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကို Iran နိုင်ငံကချိုးဖောက်တဲ့လုပ်ရက်တွေလုပ်နေတဲ့အပေါ် American နိုင်ငံသားရေးဝန်ကြီး Mike Pence ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားအောင်စာချုပ်ထဲမှာကန့်သတ်ထားတာတွေကိုအီရန်တိုးမြင့်လုပ်နေတာကနျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိအောင်လုပ်နေတာလို့ဆိုရစရာဖြစ်တာကြောင့်နိုင်ငံအားလုံးကအလေးထားဖိအားပေးတယ်လို့ဝန်ကြီးပွန်ပီယိုကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အီရန်ကနျူကလ িয়ার ရန်စားမှုတွေဆက်လုပ်နေတယ်လို့လည်းဆိုထားပါတယ်။နျူကလ িয়ার သဘောတူစာချုပ်ထဲမှာတားမြစ်ထားတဲ့ Fordo နျူကလ িয়ার ဆက်ယုံမှာယူရေနီယံတန့်စင်မှုတွေပြန်လည်လှုပ်ဆောင်နေပြီလို့အီရန်အနုပြုစွမ်းရည်အေဂျင်စီကဒီကနေ့ကြေညာပါတယ်။ဒီဖော်ဒိုနျူကလ িয়ার ဆက်ယုံမှာယူရေနီယံတန့်စင်တာနဲ့တန့်စင်မှုနဲ့ဆက်ဆက်တဲ့လုပ်ရက်တွေမလုပ်ဖို့တားမြစ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂအနုပြုစွမ်းရည်အေဂျင်စီ IAEA တာဝန်ရှိသူတယောက်ရှိမှဗုဒ္ဓဟူးနေ့ညကတန့်စင်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့အီရန်အနုပြုစွမ်းရည်အေဂျင်စီကပြောကြားခဲ့ပါတယ်။ဖော်ဒိုဆက်ယုံမှာယူရေနီယံတွေရဲ့တန့်စင်တဲ့အဆင့်ကို 4.5 ရာခိုင်နှုန်းအထိဖြစ်အောင်တန့်စင်သွားမယ်လို့လည်းဆိုပါတယ်နိုင်ငံတကာသဘောတူစာချုပ်တဲ့ခါနေနှုတ်ထွက်ခဲ့တဲ့အမေရိကန်ကအီရန်ရေနံတင်ပို့မှုအပါအဝင်အီရန်စီးပွားရေးထိခိုက်အောင်ပိတ်ဆို့တိုက်ခတ်မှုတွေလုပ်နေတာ
တက်တာအောင်လို့တခြားစာချုပ်ပါနိုင်ငံတွေကကူညီမပေးဘူးလို့ဆိုပြီးစာချုပ်ပါအချက်တွေကိုအီရန်ကချိုးဖောက်နေတာပါအခုလိုအီရန်ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာအနုယူဆောင်ရွက်အေဂျင်စီ IAEA ပထမအဆင့်သဘောတူညီချက်ရရတဲ့ပြည်နယ်တွေတွင်ကုန်ကုန်တွေကိုညီညီမြပမာဏအတိုင်းရှော့ချသွားမှာဖြစ်တဲ့အကြောင်းတရုတ်ကုသရေးရောင်းဝယ်ဝန်ကြီးဌာနပြောဝင်ကကော်ဖန်ကဒီနေ့ပေကျင်းမြို့ကဒင်းစာရှင်းလင်းမှုအတွင်ပြောဆိုလိုက်ကြပါရှော့ချမဲ့ပမာဏဦးတော့နှစ်ဖက်ဆွေးနွေးမှုတွေအတွင်းမှာညှိနှိုင်းဆုံးဖြတ်သွားမယ်အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ် ညာနာဥစ္စာဖြစ်စီမူပိုင်ငွေချိုးဖောက်တာစတဲ့တရုတ်နိုင်ငံရဲ့ကုမဲဆိုင်ဟာမူဝါဒနဲ့ပတ်သက်လို့အမေရိကန်ဘက်ကဆွဆွဲကန့်ကွက်နေတဲ့ကိစ္စတွေကိုပထမအဆင့်သဘောတူညီချက်မှာညှိနှိုင်းဖြေရှင်းထားတဲ့အကြောင်းလဲအမေရိကန်သမ္မတအင်ဂျီရောကုမဲဆိုင်ရဲ့အချံပေးရရှိပီတာနဗာရိုကဗီဒီယိုကိုပြောပါတယ်ဒီလိုဆိုတာတာဝန်ရှိသူတွေဘက်ကတော့တရုတ်နိုင်ငံအနေနဲ့ကမ္ဘာဈေးကွက်မှာသတ်မှတ်ထားတဲ့စီမံစည်းကမ်းတွေကိုလိုက်နာထားတဲ့အကြောင်းကာကွယ်ပြောဆိုထားကြပါတယ်
ဆွဲလွယ်တဲ့ fentanyl ဆွေးဝါးတွေကိုအမေရိကန်ပြည်ထောင်စုစီမှောင်ခိုကူးစု9ရောက်ကိုတရုတ်နိုင်ငံတရားရုံးကဒီနေ့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနရဲ့2018ခုနှစ်မှာသတင်းပေးမှုအရစုံစမ်းခဲ့ပြီးတရုတ်နိုင်ငံမြောက်ပိုင်းရှန်တိုင်းမြို့မှာအခြေဆိုင်တဲ့မူရေကိုင်းတစ်ခုကိုတရုတ်ရဲတပ်ဖွဲ့ကဖြိုခွင်းခဲ့တာဖြစ်ပါတယ်။ပြစ်ဒဏ်တွေထဲမှာတယောက်ကိုဆိုင်းငံတေဒဏ်ချခဲ့တယ်လို့နှစ်ယောက်ကိုထောင်ဒဏ်တသက်ချခဲ့ပါတယ်။ကျန်6ယောက်ကိုတော့ဒီလောက်မကြီးလေးတဲ့ပြစ်ဒဏ်တွေချခဲ့ပါတယ်။မူရစေမောက်ခိုကူးမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေပထမဆုံးပူးပေါင်းစုံစမ်းခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံမူရစေဝါထိန်းချုပ်ရေးကော်မရှင်အကြီးအကဲတာဝန်ရှိသူယူဟိုင်ဘင်းကသတင်းထုတ်တွေကိုပြောပါတယ်။အခုအပြစ်ပေးခံရသူတွေဟာဖန်တနော်အပါအဝင်ဘိန်းနဲ့မူရစေဝါတွေကိုအခြေခံတဲ့အကြိုက်ခဲပျောက်ဆေးတွေကိုအ мян ချောပို့လုပ်ငန်းနဲ့အမေရိကန်ကိုတင်ပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်စစ်ပွဲဖြစ်ပွားနေချိန်မှာမူရစေဝါနှိမ့်နှင်းရေးကိုအတူပူးပေါင်းဆောင်ရွက်ခဲ့ကြတာပါ။ဒါပေမဲ့တရုတ်တာဝန်ရှိသူယူဟိုင်ဘင်းကတော့ဒီကိစ္စနှစ်ခုတသက်စီလို့ပြောကြပါတယ်။ဖန်တနော်စေဝါမှောက်ခိုကူးတဲ့နောက်ထပ်အမှုနှစ်ခုကိုလည်းဆက်လက်စုံစမ်းနေတယ်လို့သူကပြောပါတယ်။ဘိန်းနဲ့မူရစေဝါအခြေခံတဲ့ဖန်တနော်လို့ opioid အကြိုက်ခဲပျောက်ဆွဲရကြောင်းအမေရိကန်ပြည်ထောင်စုတဝန်ဆေးဆွဲတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရတာပါ။အမေရိကန်ကိုဝင်တဲ့ဖန်တနော်အကြိုက်ခဲပျောက်ဆေးတွေနဲ့တခြားဆက်ဆက်ဆေးဝါးတွေကတရုတ်နိုင်ငံကအဓိကဖြစ်တယ်လို့အမေရိကန်မူရစေဝါတိုက်ချဲ့ရေးဌာနကပြောပါတယ်။တရုတ်ကတော့ဒါကိုညှင်းဆန်ပြီးဒီလိုဆေးဝါးတွေဝယ်လို့အားကျအောင်အမေရိကန်အနေနဲ့လုပ်တင်တယ်လို့ပြောကြခဲ့ပါတယ်။
ဗီအမေရိကန်အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1863ညလိုက်တိုမီတာ19 kHz 1556ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအမေရိကန်အတန်းမြန်မာဘာသာအစီအစဉ်ရဲ့ကျွန်တော်ပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကလူမောင်ကုန်မှုတပ်ဖြတ်ရေးလုပ်ငန်းတွေကိုထိထိရရမလုပ်နိုင်မှုဆိုရင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မှာဖြစ်တဲ့အကြောင်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝါရက်စ်နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ဒုတိယအကြီးအကဲဘော်နီကလစ်ကဗီဒီယိုဘင်္ဂလားဒေ့ရှ်ဌာနကိုပြောဆိုလိုက်တာပါ
။ Bangladesh needs to show results. It's really important. If we do not see results,My job
ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရလက်ထွက်အောင်လုပ်ဖို့တကယ်ကိုရည်ကြီးပါတယ်။ရလက်တွေကိုကျမတို့မတွေ့ရဘူးဆိုရင်တော့ကျမနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာအကူအညီပေးရေးအေဂျင်စီတို့ရဲ့တာဝန်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပေးနေတဲ့အထောက်ပံ့တွေကိုဖြတ်တောက်ဖို့ပါပဲ။ကမ္ဘာတဝန်းလူမောင်ခိုမှုတွေရဲ့သားကောင်တွေကိုအကာအကွယ်ပေးဖို့လဲကျမတို့နိုင်ငံရဲ့ဥပဒေမှာပြဋ္ဌာန်းထားပါတယ
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့လူမောင်ခိုမှုတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုစောင့်ကြည့်ဆင်းမှာထည့်သွင်းထားတာသုံးနေရှိနေပါပြီ။ပြည်ရဲ့ဇွန်လာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းလူမောင်ကုန်မှုဆိုင်ရာအမေရိကန်နိုင်ငံရဲ့ဌာနရဲ့အစိုးရကစားမှဆိုရင်လည်းဘင်္ဂလားဒေ့ရှ်နိုင်ငံဟာသတ်မှတ်ထားတဲ့အစင်တန်းသတ်မှတ်ချက်ကိုမမီဘူးဆိုပြီးဆုံးဖြတ်ထားတာပါ မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေနောက်ဆက်တွဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့တိမ်းနယ်ချီရဲ့ရိုဟင်ဂျာတွေဟာလူမောင်ခိုတွေရဲ့တားကောင်ဖြစ်ကြရတာတားကောင်ဖြစ်နိုင်တဲ့အနေအထားတွေရှိနေတဲ့အကြောင်းနိုင်ငံတကာဖွဲ့စည်းရေးနဲ့လူ့ခွင့်ရေးဖွဲ့တွေကလည်းသတိပေးထားကြပါတယ်။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခတွေကိုပြန်လည်လက်ခံဖို့တော့ကတိပြုပြောဆိုထားကြပါတယ်။
တူရကီနိုင်ငံကိုအမေရိကန်ကအစင်းမြင့် jet တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုရုတ်သိမ်းမပေးရင်ရုရှားနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်သွားမယ်လို့တူရကီသမ္မတ Recep Tayyip Erdogan ကချိန်ချလိုက်ပါတယ်။အမေရိကန်သမ္မတ Donald Trump နဲ့ရှေ့သတင်းပတ်ထည်တွေ့ဆုံဖို့ရှိနေချိန်မှာပဲတူရကီသမ္မတကအခုလိုသတိပေးလိုက်တာပါ။ရုရှားလို့ Su-35 အမျိုးအစားတိုက်လေယာဉ်တွေဝယ်ဖို့လဲတူရကီနိုင်ငံကစီစဉ်ထားပါတယ်။ရုရှားလို့ S-400 အမျိုးအစားမစ်ဆိုင်းတုံးစနစ်ဝယ်ယူထားတဲ့တူရကီအပေါ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေလည်းထွက်ပေါ်နေတာပါ S-400 မစ်ဆိုင်းတုံးစနစ်ဝယ်ယူရမှာဘသူခွင့်ပြုချက်မှမတောင်းခဲ့သလို Su-35 တိုက်လေယာဉ်တွေဝယ်မယ်ဆိုရင်လည်းကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဝယ်မှာဖြစ်တဲ့အကြောင်းတူရကီသမ္မတကအင်ကာနီတုန်းကပဲပြောခဲ့ပါတယ်ရုရှားတိုက်လေယာဉ်တွေဝယ်သင့်မသင့်ဆုံးဖြတ်ဖို့ကအမေရိကန်အပေါ်မှာမူတည်တယ်လို့လည်းဆိုပါတယ်အမေရိကန်လို့ F-35 jet တိုက်လေယာဉ်တွေတူရကီနိုင်ငံကိုရောင်းချမဲ့အစီအစဉ်ဆိုင်းငံ့ထားတာကိုပယ်ဖြတ်ပေးဖို့တူရကီသမ္မတကအမေရိကန်သမ္မတကိုတိုက်တွန်းနေပါတယ်။ရုရှားလို့ S-400 မစိုင်းတုံးစနစ်ဟာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO မဟာမိတ်အဖွဲ့ရဲ့ကာကွယ်ရေးစနစ်အထူးသဖြင့်အမေရိကန်လို့ F-35 jet တိုက်လေယာဉ်တွေရဲ့ကိုရောင်ဖြောင်းနိုင်စွမ်းဤပညာကိုထိခိုက်နိုင်တဲ့ဆိုပြီးတိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုဆိုင်းငံ့ထားတာပါတူရကီသမ္မတကတော့ F-35 တိုက်လေယာဉ်တွေရောင်းချမဲ့အစီအစဉ်နဲ့ပတ်သက်လို့မဖြေရှင်းနိုင်ရင်လိုအပ်သလိုဆက်ရက်လက်ဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ August လတုန်းကမော်စကိုမြို့တော်မှာပြသခဲ့တဲ့လေကြောင်းပြပွဲအတွင်း Su-35 တိုက်လေယာဉ်တွေကိုရုရှားသမ္မတ Vladimir ကိုရိုင်းတူရကီသမ္မတကိုဧကန်ပြသခဲ့ပါတယ်။
ကွန်ဂိုနိုင်ငံကသဘုံကောင်းဆောင်ဘော့စကိုအန်တန်ကာနာကိုစစ်ရာဇဝမှုလူသားမှုပေါ်ကျူးလွန်တဲ့ရာဇဝမှုတွေနဲ့နိုင်ငံတကာရာဇဝတရားရုံး ICC ကဒီကနေ့ပဲထောင်နဲ့အနှစ်30ချမှတ်လိုက်ပါတယ်။သဘုံကောင်းဆောင်ဟောင်းဟာလူသားမှုအာမဖြူချင်းမှုလိင်ချေးကျုံပြမှုအရွယ်မရောက်သေးသူတွေကိုစစ်သားအဖြစ်စုဆောင်းမှုတွေပါဝင်အမှု18မှုတွေအဖြစ်ရှိရကြောင်း ICC တရားစီရင်ရေးတွေကပြီးခဲ့တဲ့ဇူလိုင်လထဲမှာပဲဆုံးဖြတ်ထားကြတာပါ။မှုတမှုရင်းစီအတွက်တရားပြစ်ဒဏ်တွေကြားခံရမယ်ဆိုရင်တော့ထောင်နဲ့စုစုပေါင်း218နေ့ထိကြားခံရနိုင်တယ်လို့လည်းနယ်သာလန်နိုင်ငံဒဟိတ်မြို့ကတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်ရမှာပြောဆိုထားပါတယ်။ဒါမှမဟုတ်ပြစ်ဒဏ်စုစုပေါင်းထောင်နဲ့အနည်း30သာချမှတ်ခဲ့တာပါ။တရားသူကြီးတွေကထောင်နဲ့တစ်သက်အပြစ်ပေးဖို့စဉ်းစားခဲ့ပေမဲ့အပြစ်ရှိကြောင်းဆုံးဖြတ်ထားတဲ့အမှုတွေထဲမှာတချို့အမှုတွေဟာဖြစ်ရတဲ့ခုထဲမှာဖြစ်တာကြောင့်လက်ရှိထောင်နဲ့ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလည်းတရားရုံးကပြောဆိုထားပါတယ်။တဘုံကောင်းဆောင်ဟောင်းကတော့2013ခုနှစ်မလမကလေးကဖက်စီခံထားရတဲ့အချိန်တွေကိုအခုထောင်နဲ့အနည်း30လေးကနှုတ်ပြီးကျန်တဲ့ထောင်တစ်တန်းကိုကြာခံရမှာပါသူကတရားခွင်မှာဆစ်ဆွေးတဲ့အချိန်မှာတော့အရက်သားတွေကိုပြစ်မှတ်ထားတက်ကက်ခဲ့တာမရှိဘဲအကောက်ဝဲပေးရတာရှိခဲ့တဲ့အကြောင်းနဲ့လူသားသမားစီရဇွဲကောင်တူမဟုတ်တဲ့အကြောင်းလည်းညှင်းဆန်ထားပါတယ်ဒီလိုရှိနေတယ်ကတော့2009ခုနှစ်နဲ့2003ခုနှစ်တွေအတွင်းကိုကိုနိုင်ငံအရှေ့ပိုင်းအီချူရီပြည်နယ်မှာတပ်ဖြတ်မှုတွေအာမပြူချင်းမှုတွေလူတွေပေါ်အမျက်ထုတ်တာတွေရှိခဲ့တဲ့ကိုကိုမျိုးချစ်တမက UPC တဘုံဖွဲ့ရဲ့ခေါင်းဆောင်ဖြစ်ဦးဆောင်ခဲ့တဲ့အကြောင်းဆွဆွဲခဲ့ကြတာပါအကျိုးဆောင်ရှိနေတဲ့တယောက်ကတော့အသက်17နှစ်လောက်ထိငယ်ရွယ်တဲ့မင်းကလေးကတဘုံဖွဲ့အစ်စ်ညင်ခေါင်းဆောင်တွေအတွက်ဇနီးမယားဖြစ်အာမပေါင်းတင်ခံခဲ့ရတာရှိတဲ့အကြောင်းတရားရုံးမှာရှောက်လဲခဲ့ကြပါတယ်
ပြင်သစ်နိုင်ငံပဲရစ်မြို့ကနေကမ္ဘောဒီးယားနိုင်ငံကိုပြန်သွားမဲ့အတိုက်ခံပါတီခေါင်းဆောင်ဆမ်ရန်ဂျီကိုပဲရစ်လေဆိပ်မှာလေယာဉ်ပေါ်တက်ခွင့်မပြုခဲ့ပါဘူးလေဆိပ်ချက်ကင်ကြားမှာလေယာဉ်စီးဝင်မရတာကိုသူသိရတဲ့အတွက်အင်ပတန်အော်ရရတယ်လို့ဆမ်ရန်ဂျီကသတင်းတောက်တွေကိုပြောပါတယ်ပြည်ပမှာခိုလုံနေတဲ့အတိုက်ခံခေါင်းဆောင်တွေအစိုးရကိုအာဏာသိမ်းဖြုတ်မချနိုင်အောင်လို့ကမ္ဘောဒီးယားပြန်မလာနိုင်အောင်တားဆီးပေးဖို့ကမ္ဘောဒီးယားအစိုးရကပြောကြားထားတာပါဒီချိန်ထဲမှာပဲမလေးရှားနိုင်ငံမှာထိမ့်သိမ်းထားတဲ့ကမ္ဘောဒီးယားတိုက်ခံဒုတိယခေါင်းဆောင်မူဆိုချွားကိုလွှဲပြောင်းပို့နိုင်ဖို့တတိယနိုင်ငံရှာနေတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကလည်းဒီကနေ့ပြောကြားခဲ့ပါတယ်အာနာရှင်ဆန်တဲ့ခေါင်းဆောင်ကမ္ဘောဒီးယားကဒီဟွန်ဆန်းကိုဖြုတ်ချနိုင်ဖို့လူလူလှုပ်ရှားမှုလုပ်ဖို့အတွက်အတိုက်ခံနိုင်ငံရေးသမားတွေစနေနေ့အမိကမ္ဘောဒီးယားနိုင်ငံကိုပြန်ဖို့အစီအစဉ်ထားကြတာဖြစ်ပါတယ်ကြာသပတေးနေ့ညထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ပြောပြပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်
အေးအေးရခိုင်လက်နက်ကိုင်ဖွဲ့ကပြည်ဦးလွန်မြို့နယ်ဇီးပင်ကြီးဗဟုဝန်ထမ်းတက္ကသိုလ်တင်နန်းစင်မိသက်တပ်ဖွဲ့ဝင်19ဦးကိုတလနီပါဖမ်းဆီးထားရကနေမနေ့ကတော့18ဦးပြန်လွှတ်ပေးလိုက်တဲ့အကြောင်းအေးအေးတာဝန်ရှိသူတွေကပြောပါတယ်ဖမ်းထားတဲ့အထက်ကမိသက်ခေါင်းဆောင်တဦးလန်းခီးမှဆုံးပါသွားတယ်လို့လည်းဆိုပါတယ်အေးအေးဘက်ကလွှတ်ပေးလိုက်တဲ့ဆိုပေမဲ့ဒီညနေပိုင်းအထိပြန်ရောက်ကြောင်းသတင်းမကြားရသေးတဲ့အတွက်အတီမပြုတ်နိုင်သေးဘူးလို့ရခိုင်ပြည်နယ်ရဲမှုကပြောပါတယ် VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါတလနီပါဖမ်းဆီးထားတဲ့မိသက်သက်ဖွဲ့ဝင်18ယောက်ကိုအေးရခိုင်လက်နက်ကန်ဖွဲ့ကနေပြန်လွှတ်ပေးရမှာဒီကနေ့ညနေပိုင်းမှာစစ်တွေမြို့ကိုရောက်ရှိနေပြီလို့စစ်တွေမြို့နေရခိုင်တိုင်းဒေသများမြို့နယ်စုအစည်းယုံတွင်မှုကိုစစောသုံးကပြောပါတယ
်စစ်တပ်ကတော့ရောက်တော့ရောက်တဲ့ကိုဒါပေမဲ့သူတို့ကလုံးလုံးစီတခြားအပြေကိုပေးမတော်သေးတဲ့ပုံစံမျိုးရှိတယ်အဖက်တတိမရကြဘူးသူတို့ကတော့ဌာနအမိခါလို့ကြားရတယ်ခုလေအဲအကုန်လုံးပဲအကုန်လုံးပဲဟုတ်ကဲ့ကောဒီလူကြီးနဲ့ပြည်သူမျိုးတွေလူမျိုးတွေတခြားမျိုးတွေမကျေသေးဘူးလို့ကြားတယ
်စစ်တွေမဲဆန္ဒနယ်ကဒီနယ်လွှတ်တော်ကိုဆက်လက်ဥမောင်းထွန်းလိုင်ကမိသားသက်ဖွဲ့ဝင်တွေပြန်လွှတ်လာကြောင်းအတိအကျပြောဆိုသလိုအစိုးရရိတ်တာမှာသာရှိသားကြောင်းပြောဆိုပါတယ်ဖန်စီသားတဲ့မိသက်သက်ဖွဲ့ဝင်တွေကိုမနေ့ကပြန်လှုပ်ပေးလိုက်ပြီလို့အေးအေးပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်မိသက်သက်ဖွဲ့ဝင်ဟို16ယောက်ကိုတော့ကျွန်တော်တို့ဒီနိုဝင်ဘာလ6ရက်နေ့လေ2နာရီလောက်မှာရောင်းမျိုးနဲ့လက်ကရွာနာကနေပြီးတော့ကျွန်တော်တို့ကလှုပ်ပေးလိုက်ပြီးလုံးလုံးလုံးနဲ့ပဲကျွန်တော်တို့ကလှုပ်ပေးလိုက်တာဖြစ်တယ်ကျွန်တော်တို့လက်ထဲမှာတော့ရာသာဆိုလို့ဥဝေးတင်းတယောက်ကလွေးပြီးတော့ဒါဘယ်သူမှမကြံတော့ဘူး
ဒါပေမဲ့ဒီမိသားသက်ဖွဲ့ရဲ့ဒုတိယခေါင်းဆောင်သူဖြစ်သူဦးမြင့်စောကတော့ဖမ်းဆီးခံရတဲ့နေမှာပဲလမ်းခရီးမှာမောလွန်ဆုံးမသွားတယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ
်သူတို့ရဲ့ဒီဒုမိသားဦးရှိမှုတယောက်ပါတယ်သူကတော့ကျွန်တော်တို့ဒီချစ်တီတကားပေါ်ကနေပြီးတော့ခေါ်လာတဲ့နေ့ကအဲ့ဒီမှာတောင်တဲရဲနဲ့နေပြီးတော့ဒါအမောပေါက်ပြီးတော့ဟိုလမ်းမှာပဲဆုံးသွားတာရှိတော့အဲ့ဒီမှာဒီတောင်တဲရင်လည်းသူကရေတောက်လိုက်တယ်လို့ပြောတယ်အဲ့လိုအမောဆုံးပြီးတော့ဟိုဆုံးသွားတာကြာကျွန်တော်တို့ကတော့တော်တော်လေးစိတ်မကောင်းဖြစ်ကြပါတယ
်အခုလွတ်မြောက်လာတဲ့သူတွေဟာပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့ကဒီဦးလင်မြို့နယ်စီးပင်ကြီးဘ ਹੁ ဝန်ထမ်းတက္ကသိုလ်တင်တန်းစင်ပြီးရွှေပြည်တက်ခရီးတက်တင်ကားနဲ့ပြန်လာစဉ်မြောက်ဦးမြို့နယ်ရောက်မှာအေးအေးရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေဖြစ်ပါတယ်ရခိုင်ပြည်နယ်ဗူဒီတောင်နဲ့ရသိတောင်မြို့နယ်အတွင်းမှာလည်းမြမတမတော်နဲ့ရခိုင်လက်နက်ကန်အေးဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့အေးပြောခွေရခိုင်ဒုက္ခကပြောပါတယ
်နိုဝင်ဘာလ6ရက်နေ့ဒီဗူဒီတောင်မြို့နယ်တရက်ကျင်ရွာအနီးမှာဒီနှစ်နာရီလောက်ကြာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေပြီးတော့၄ဦးကြာဆုံးပြီးတော့ဒါ၈ဦးတို့တန်ဟန်ရတာရှိတယ်ကျွန်တော်တို့ဒီရခိုင်တပ်တို့ဘက်ကလည်းပဲ၃ဦးတန်ဟန်ရတာရှိတယ်ဒီရသိတောင်မြို့နယ်ပေးတူရွာရဲ့ဒီအရှေ့ဘက်10ကီလိုမီတာလောက်အပေါ်မှာလည်းပဲတိုက်ပွဲအပြင်းထန်ဖြစ်တာရှိတယ်
ဒီတိုက်ပွဲမှာတမရော်ဘက်ကထိခိုက်မှုများတယ်လို့အေးဘက်ကပြောဆိုနေပေမဲ့အနောက်ပိုင်းတန်းစစ်တနာချုပ်တမရော်ပြောခွင့်ရဘူမူကြီးဝင်းစော်ဦးကတော့ထိခိုက်မှုမရှိဘူးလို့ဆိုပါတယ်
။ဟုတ်ကဲ့ဒါမျိုးပဲတိုက်ပွဲစီတာမှန်ပါတယ်ခင်ဗျ။တဲကတူဘက်မှာလည်းတိုက်ပွဲစီတာမှန်ပါတယ်။သူတို့ကတော့ထိခိုက်မှုတော့မရှိပါဘူ
း။ပြီးကြတဲ့ရက်တွေကလည်းပလောဝါမြို့နယ်နဲ့ကြောက်တော်မြို့နယ်မီဝါချေရော်လေးမှာနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ပြီးကြတဲ့နိုဝင်ဘာလ3ရက်နေ့ကဦးဝေးတင်းပါဝင်ကလတန်စီမံကိန်းဝန်ထမ်း9ဦးစက္ကပြ2ဦးနဲ့စက်နေသမား2ဦးကိုအေးဘက်ကဖမ်းဆီးခဲ့ရမှာနိုဝင်ဘာလ4ရက်နေ့မှာအလုံးကိုပြန်လွှတ်ပေးခဲ့ပြီးမဲ့အမျိုးသားလွှတ်တော်ကိုဆက်လက်ဥပဒေတင်းကိုတော့ဆက်လက်ဖမ်းဆီးထားတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံရင်ပြပြသွားတာပါရှင်အခုလိုရွှေနေရီဘော်ကဖမ်းသွားသူတွေပြန်လွတ်လာတဲ့နောက်ပိုင်းအခြေအနေကိုလည်းဆက်ပြီးတော့နှာစင်ကြရပါမယ်ရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးခေါ်ဆောင်ထားတဲ့အချိန်မှာတခါမှမကြုံဘူးသေးတဲ့အဖြစ်မျိုးနဲ့ကြုံခဲ့ရလို့အခုထိကြောက်နေတော့မယ်လို့နိုဝင်ဘာလ5ရက်နေ့ကပြန်လွတ်လာတဲ့အရပ်သား25ဦးတဲ့ကတဦးဖြစ်တဲ့ကိုရွှေစံအောင်ကပြောပါတယ်ဒီ25ယောက်စလုံးကိုလုံခြုံရေးတပ်ဖွဲ့တွေကဘူးသီးတော်မြို့နယ်နေချားဆောင်စကန်3မှာစစ်ဆေးတာကိုခံခဲ့ကြရပြီးမနေ့ကနိုဝင်ဘာလ6ရက်ညနေမှာလဲအာဏာပိုင်တွေကသူတို့ကိုပြန်လွှတ်ပေးလိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOE သတင်းတောက်ကိုသက်နိုင်ကပြောပြမှာပါရှင
်ရှင်နေပြည်မြန်ရင်ပေါ်မှာလိုက်ပါလာတဲ့ခရီးသူတွေကိုပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့မှာအေအဖွေးကဖွင့်စည်းခေါ်ဆောင်တော်ခေတုံးကကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေကိုပြန်လွှတ်လာသူတို့အုပ်ဖြစ်တဲ့ကိုရွှေစံအောင်ကဘူရော်အေကိုပြန်ပြောပြခဲ့တာပါ
ကျွန်တော်ကတော့ဘလိုပဲဖြစ်ဖြစ်ဘယ်သူလက်ထက်မှာပဲဖြစ်ဖြစ်ကျွန်တော်တို့ကဆိုရင်ကြည့်ရများတယ်ကအဲ့ဒီလည်းတည်းနဲ့ကြားတဲ့နောက်ပိုင်းမှာဒီလိုအချင်းချင်းကြုံပြီးပြီးနောက်ပိုင်းမှာကျွန်တော်ကအဲဆိုရင်ကြည့်ရရှိနေတာပေါ့ဗျာသူအကောင့်စကားအကောင့်လာပြောမယ်ဆိုရင်လည်းကျွန်တော်တို့ကကြောက်နေတဲ့ပုံနဲ့ဖြစ်နေကြပြီက
တင်းဖို့ပေါ်မှာကလေးကသူတို့အလုံးကိုမမြင်ရအောင်မျက်လုံးတွေကိုပိတ်လိုက်ခြင်းခံရတယ်လို့သူကဆက်ပြောပါတယ
်အဲကျွန်တော်တို့ကတော့ဒီဟိုတင်းဖို့ပေါ်ကခြားတဲ့ရှင်မှာတော့အောက်ရောက်တာနဲ့ကျွန်တော်တင်းဖို့ပေါ်ကနေအောက်ကိုရောက်တာနဲ့သူ့ကိုကျွန်တော်တို့ကရရှိပေးပြရတယ်သူချိုးနေချိုးရှိတယ်ကွာချိုးရှိပြီးတော့ခေါ်ရတာကျွန်တော်တို့အဲပရမတော့ကျွန်တော်တို့ကနည်းနည်းပဲနေရတယ်ကျွန်တော်တို့စင်မဘုံမှာရှိရရှင်ပါလေ ဒီမှာဘာဆင်းတဲ့အချိန်မှာတော့လည်းတော်တော်များမယ်လို့ထင်တာပဲကျွန်တော်တို့မမြင်ရအောင်ရင်မကြည့်ဘူးလည်းမရှိဘူးကြည့်ဖို့လည်းကြောက်တယ်ပြောအရှင်းရှင်းပြောမလို့အဲ့လိုရပြီးမှကြော်ရခါကျကျွန်တော်တို့ပြောဖို့မရှိကောင်းမှမကြည့်ဖို့လည်းကြောက်နေကြကျွန်တော်တို့ကအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့တွေ့ကြရတယ်အ
ဲ့ဒီနောက်မှာတော့အပြန်အလှန်ချိန်ခါမှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်
အဲ့ဒါလေကျွန်တော်တို့အဲ့နဲ့ရောက်ပြီးတဲ့နောက်ပိုင်းမှာဟိုဒီတနက်တန်ကြားတယ်တနက်တန်ကြားပြီးတော့ကျွန်တော်တို့ရဟန်းရေပြန်သွားတဲ့အချိန်မှာအဲဟိုတည်းရဟန်းရေပြန်သွားအချိန်မှာကျွန်တော်တို့ကျိုးရပါချီသေးတယ်အဲ့ဒီမှာတော့မောင်းသွားကြီးတာမောင်းသွားတဲ့နိုင်ရလည်းဆင်းမလို့မရဘူးပြောမစင်းဘူးအဲခုနိုင်ရှိနိုင်လောက်ရှိရင်ရှိမှာပေါ့တော့တယ်မှာအဲ့ဒါကြော်ရင်လည်းကြော်မယ်အဲ့ဒါကျွန်တော်တို့သူတို့ခေါ်သွားတယ်တော့တယ
်တညာလုံးခီးဆက်ခဲ့ပြီးမနေ့မိုးလေးမှသူတို့နေရမယ့်နေရာကိုရောက်တော့ခဲ့တယ်လို့ကိုရွှေဆန်းအောင်ကပြောပါတယ်
အဲ့တော့ခေါ်ပြီးတော့အမနဲ့မိုးလင်းတော့မနဲ့မိုးလင်းကဇာနီညီတော်ကြီးကျွန်တော်တို့ရောက်သွားတာရောက်ပြီးတော့သူတို့ကကျွန်တော်တို့ကိုသူနေနေပါချွေးတယ်နေပါချွေးပြီးတော့အမကျွန်တော်တို့အမတဲမှာထားလာတယ်ကျွန်တော်တို့ပုံသမီးတော့ပုံမှန်ချွေးတယ်ဗျာပုံသမီးပုံမှန်ချွေးကျွန်တော်တို့ကအမဘယ်လိုပြောမလဲနားလိုက်ဟိုင်လိုက်အိလိုက်အဲ့လိုပဲပေါ့သူတို့ကတော့နည်းနည်းပါးပါးရှင်းတယ်ပြီးလို့ရှိရင်အပြန်လုမယ်တော့ကျွန်တော်ပြောတယ
်ကိုရွှေဆန်းအောင်နဲ့အတူရွှေနေရေရင်ပေါ်ပါလာသူခရီးတယ်90လောက်ကိုအဲဖွေးကဖန်စီခေါ်ဆောင်တော့ခဲ့တာမှာတမ်းမှန်ပြည်သူတွေအပြင်အရဝတ်နဲ့လိုက်လာတဲ့တပ်မတော်သားတွေနဲ့ရေတပ်ဖွဲ့ဝင်တွေလည်းပါဝင်ခဲ့ပါတယ်။အဖမ်းခံရသူတွေထဲကစစ်သားနဲ့ရေတပ်ဖွဲ့ဝင်တွေကလွယ်လို့ကျန်တဲ့အရသား25ဦးကိုနိုဝင်ဘာလ5ရက်နေ့မှာအဲဖွေးကပြန်လည်လွှတ်ပေးခဲ့ပါတယ်။သူတို့တကယ်မြန်မာအာဏာပိုင်တွေလက်ထက်ရောက်ရောက်ရှိမှပဲဗုဒ္ဓတော်မျိုးနဲ့နေချားဆောင်တုံးမှာထင်းထင်းဆစ်ဆစ်ချင်းခံခဲ့ရပါတယ်။သူတို့အနေနဲ့ဒီလိုမြန်မာအစိုးရအာဏာပိုင်ကြီးရဲ့စစ်စေးမင်းမြန်ချင်းခံရမယ်ဆိုတာကြိုတင်ခံမှန်းထားပါမယ်။တကယ်လက်တွေ့မင်းမြန်ခံရတဲ့အချိန်မှာကြောက်လန့်နေခဲ့ကြတယ်လို့ဆိုပါတယ်
။ကျွန်တော်ကတော့ပရမတ်လို့ဘယ်လိုပြောမလဲတော့ဒီဘက်ဒီရလာဆိုနည်းနည်းပါးပါးကျွန်တော်တို့အဲ့တော့သူတို့ကလည်းနေဖို့နေမှာပေါ့နော်ကျွန်တော်တို့တွေးနေကြတော့မမေ့ပြတော့မနေပါဘူးလို့ကျွန်တော်တို့ဒီမှာသွားတယ်လာတယ်။ဒီကျွန်တော်မေးပါလေကျွန်တော်ကအဲ့လိုတွေးပြီးတော့ကြောက်စီတယ်ရှိတာပေါ့ဗျာဒီနေမယ်ဆိုတဲ့အရာကြီးကတလန်းနဲ့ပြနေတယ်ဟိုမှာလည်းမေးဒီမှာလည်းမေးကြတော့လေအဲမေးနေမေးလို့ကျွန်တော်တို့ဖြည်းဖြည်းဝါးဖြည်းဖြည်းဝါးတော့လေသူတို့ကဆက်လို့ပြီးနောက်ထပ်ဒီမှာချက်လက်မပြည့်စုံထင်တယ်အဲ့ဒါနဲ့နောက်ထပ်ဆက်လက်ပြီးမေးနေတာလည်းရှိတယ်အဲ့တော့တယောက်ပြီးတော့မေးတာကြတော့လူတော်တော်များများရှင်တော့ကြာသွားတယ
်ရှင်နေပြီးနိုင်ရင်ပေါ်ကဖဲ့မတဲ့ရတားတွေကိုပြန်လွှတ်ပေးလိုက်ပြန်နေစစ်ဖက်နဲ့ပတ်သက်တဲ့သူတွေကိုတော့လုံချုံရေးအရာစစ်စစ်နင်းနင်းစရာတွေရှိသေးတာကြောင့်မလှော့ပေးသေးဘူးလို့အဖွေပြောခွင့်ရခိုင်တုခါကနိုဝင်ဘာလ5ရက်နေ့မှာပဲပူရော်အေကိုပြောထားပါဗျ။မြမလုံရှင်ရဲ့တပ်ဖွဲ့ဝင်တွေကပြန်လွတ်လာသူတွေကိုစစ်ဆေးမေးမှန်ပြီး24ရောက်ကိုမနေ့ကလွှတ်ပေးလိုက်ပေမယ်။ရတိတော်မြို့နယ်ကကိုကျော်ထွေးကတော့စစ်တပ်မြို့မှာဆက်လက်စစ်ဆေးနေစေလို့မိသားစုဝင်တွေကပြောပါဗျ။လက်ရှိပြန်လွတ်လာတဲ့သူတွေဟာမိသားစုဝင်တွေနဲ့တွေ့ခင်ရနေပေမဲ့လေသူတို့စိတ်ချမှာတော့သူတို့ခြုံတွေ့ခဲ့ရတာနဲ့ပတ်သက်ပြီးမင်းမကိုကိုလုံချုံမှုမရှိသလိုခံစားနေရပြီးကြောက်လိုက်နေကြရတယ်လို့ပြောဆိုကြပါတယ
်ကိုတက်နိုင်ပြောပြသွားတာပါရှင်တရုတ်နိုင်ငံရဲ့ BRI ကပတ်လန်စီမံကိန်းမှာအင်ရှင်နိုင်ငံတွေအနေနဲ့စီမံကိန်းတစ်ခုချင်းစီအလိုက်တေချာလေ့လာပြီးမှလူမှုအကျိုးအတွက်အကျိုးပြုမပြုသုံးသပ်သင့်တယ်လို့ Transitional Institute TNI ကပြောပါတယ်အရက်ဖက်အဖွဲ့တစ်ခုဖြစ်တဲ့ TNI အဖွဲ့ကလေ့လာထားတဲ့ပိုလမစိတ်ဓာတ်ကိုဈေးခွက်တင်ခြင်းမြန်မာနိုင်ငံရှိတရုတ်နိုင်ငံ၏ကပတ်လန်စီမံကိန်းဆိုတဲ့စာလန်းရှင်းလင်းပွဲမှာတကယ်လက်တွေ့မှာ BRI စီမံကိန်းဟာတရုတ်နိုင်ငံရဲ့အရင်းရှင်စနစ်အကျတဲကိုဖြည့်ရှင်းဖို့ရည်ရွယ်တဲ့လုပ်ငန်းစဉ်ဖြစ်တယ်လို့ဆိုထားပါတယ်။ကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းတောက်စုစုကပြောပြမှာပါရှင်
။နေဆက်ဖြတ်ကျော်လမ်းမကြီးတွေရထားလမ်းတွေနဲ့စိတ်ကမ်းကြီးတွေတည်ဆောက်ပြီးဒေသရင်းပို့ဆောင်ဆက်သွယ်ရေးကိုချိတ်ဆက်ပေးမယ်လို့လူသိများတဲ့တရုတ်နိုင်ငံရဲ့ BRI ကပတ်လန်စီမံကိန်းကိုရည်မှန်းချက်ကြီးမားလာတဲ့စီမံကိန်းကြီးတစ်ခုအဖြစ်သတ်မှတ်ထားကြပါဗျ။အဲ့ဒီလိုနာမည်ကြီးလူသိများတဲ့ BRI စီမံကိန်းကိုမြန်မာနိုင်ငံမှာလည်းဆောင်ရွက်နေပြီးဖြစ်ပါတယ်။မြန်မာတရုတ်နှစ်နိုင်ငံလျှက်စစ်တာသွေတန်းရင်းစီမံကိန်းတရုတ်မြန်မာမြန်နှုံးမြစ်ရထားလမ်းစီမံကိန်းတရုတ်မြန်မာကုန်းလမ်းနဲ့ရေလမ်းဆက်သွယ်ရေးလမ်းကြောင်းစီမံကိန်းအပါအဝင်အထူးစီးပွားရေးဆောင်စီမံကိန်းစတဲ့တရုတ်နိုင်ငံပိုင်းလုပ်ငန်းတွေကိုလုပ်ကိုင်ခွင့်ရဖို့အတွက်ပြည်내အစိုးရအနေနဲ့ချင်းကပ်စည်းရုံးတာတွေလုပ်ခဲ့တာကိုတွေ့ရတယ်လို့ TNI ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုထိန်းချုပ်နေတဲ့မြန်မာနိုင်ငံရဲ့ဥပဒေနဲ့ policy မူပေါင်းတွေဟာလက်ရှိအချိန်မှာအားနည်းနေပြီးဒေသရင်းပြည်သူတွေထက်တစ်ဖက်နိုင်ငံကစီးပွားရေးလုပ်ငန်းတွေအပေါ်ကိုအကျိုးပြုနေတယ်လို့ဒီအစီရင်ခံစာကိုအတုတေနာပြုခဲ့တဲ့ Stephanie Olinga Shannon ကပြောပါတယ်။
We are looking at the BRI as a broad framework of activities that are driven
ဒီအန်အိုင်အနေနဲ့ဘီအိုင်အိုင်အကြီးအကဲကလုပ်ငန်းတစ်ခုစီမံကိန်းတစ်ခုဆိုတာထက်ပိုကျပြက်တဲ့လုပ်ငန်းမူပေါင်းတစ်ခုအောင်မှာမတူညီတဲ့လုပ်ငန်းလေးတွေပေါင်းထည့်ထားတဲ့ပေါင်းတစ်ခုအနေနဲ့ကြည့်ရပါဘယ်လုပ်ငန်းကိုမဆိုဘီအိုင်အိုင်လို့ခေါင်းစဉ်တက်ပေါင်းထည့်လိုက်ပြီးသူနဲ့လုပ်ကင်းတာမရှိပါဘူးအဲ့ဒါကိုတရုတ်အစိုးရအနေနဲ့စီမံအုပ်ချုပ်ဖို့မဖြစ်နိုင်တာ
ွေဖြစ်နေတဲ့ဒေတာတွေဖြစ်ပါတယ်အဲ့ဒီဒေတာတွေမှာနိုင်ငံခြားယင်းနှိမ့်နှံမှုတွေလုံမဲ့ဆိုရင်လက်ရှိဖြစ်နေတဲ့ပြည်ပခတွေကိုပိုဆိုးသွားစေတာမျိုးမဖြစ်စေဖို့အရေးကြီးတယ်လို့ TNI အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ညီညွစွာနေထိုင်ရေးမူကြီး၅ရဲ့အပါအဝင်မိမိတို့အကြားသဘောတူညီထားတဲ့လမ်းညွှန်မူဝါဒများကိုကင်ဆယ်ပြီး BRI မှာပါဝင်ဆောင်ရွက်နေတဲ့နိုင်ငံများအကြားတူညီဆန္ဒတည်ဆောက်နိုင်မှာကအရေးအသွေးမြင့်မားသောပူးပေါင်းဆောင်ရွက်မှုကိုတခြားစွာဖြစ်ပေါ်စေမယ်လို့မြန်မာနိုင်ငံအနေနဲ့ရှုမြင်ပါတယ်ဆိုပြီးအခုနှစ်ဧပြီလ26ရက်နေ့ကပြုလုပ်တဲ့ရန်ဝန်နဲ့ပိုလန်မှာအဆင့်မြင့်ဆွေးနွေးပွဲမှာပြောဆိုထားပါတယ်ရန်ကုန်နဲ့ပိုလန်မှာစီမံကိန်းအကောင်အထည်ဖော်ဆောင်ရွက်ရေးဦးဆောင်ကော်မတီမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ
်။ဆုစုပြပြသွားတာပါရှင်။ထိုင်းနိုင်ငံနကော့စီအယုဒ္ဓယာခရိုင်ထဲကအကြီးစားစက်ရုံတစ်ခုမှာမြန်မာလုပ်သားအလုပ်သမား200ဒီကနေ့မှာပဲအလုပ်ဖြုတ်ခံခဲ့ရပါတယ်။ဒါဟာထိုင်းနိုင်ငံမှာစီးပွားရေးကျဆင်းနေတာကြောင့်နှစ်လအတွင်းစက်ရုံ4ရုံလောက်ပြုတ်ပြက်ပိတ်လိုက်တဲ့အတွက်အခုလိုမြန်မာအလုပ်သမားတွေကပါကြက်ရိုက်လာတာလို့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေသူတွေကပြောပါတယ်။ VOA သတင်းတောက်မအေးအေးမာကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာထိုင်းနိုင်ငံနကော့စီအယုဒ္ဓယာခရိုင်အတွင်းကရိုချနာအကြီးစားစက်ရုံကမြန်မာအလုပ်သမား200ဝန်းကျင်အလုပ်ဖြုတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေဟာအလုပ်ရှင်နဲ့အလုပ်သမားသဘောတူစာချုပ်တက်တမ်းမပြည့်ခင်အခုလိုမျိုးအလုပ်ဖြုတ်ခံရတာပါအခုနောက်ဆုံးအလုပ်ဖြုတ်ခံခဲ့ရတဲ့အခြေအနေကိုတော့မြန်မာရှေ့ပြောင်းလုပ်သမားရေလုံဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကခေါင်းဆောင်ကိုရဲမင်းကအခုလိုပြောပြပါတယ
်ဆားနိုင်ငံပေါ့နော်ဘန်ကောက်နဲ့ဆိုရင်မနီမွေပေါ့ဒီကကျွန်တော်တို့ရှင်နာအလုပ်ရုံအားဆိုရင်ကျွန်တော်တို့တော့အလုပ်သမားမြန်မာလူသမား200လောက်အလုပ်ဖြုတ်ခံရတာပေါ့နော်အလုပ်စက်ရုံပိတ်သိမ်းတဲ့အတွက်အလုပ်ဖြုတ်ခံရတာပေါ့ဒီအပိုင်းမှာဆိုချွန်ပူရီဘတ်တို့လျောင်ဘတ်တို့စသည်ဖြင့်ကျွန်တော်တို့ထိုင်းနိုင်ငံ200တော်တော်များများပါအဲဆက်ရုံပိတ်သိမ်းရတာပေါ့နော်အဲ့ကြဆက်ရုံလုံးရုံပိတ်သိမ်းတော့လုံသမားတွေရှော့တယ်လုံသမားတွေလုံပြုတ်တယ်ဆိုတော့အားလုံးကျွန်တော်တို့လုံသမားပေါ့ပေါ့နော်3000နီးပါးလောက်ပေါ့နော်ကျွန်တော်တို့မြန်မာလူသမား3000နီးပါးလောက်ဒီအပိုင်းမှာဆက်ရုံတွေပိတ်သိမ်းတဲ့အတွက်လုံပြုတ်ခံရတဲ့မှာကျွန်တော်တို့ပါဝင်သွားတာကိုတွေ့ရတာပေါ့နော်အဲ့ကြတော့ကျွန်တော်တို့ထိုင်းနိုင်ငံထဲမှာဆက်ပြီးတော့လေတချို့လုံရုံတွေဆက်ပြီးတော့အလုံးရှော့မယ်အလုံးပြုတ်မယ်လုံသမားဥယျာဉ်တွေရှော့မယ်ဆိုတဲ့ဟာသတင်းတွေကတော့စက်တိုက်ပဲဒီအပိုင်းမှာဟိုကတ်လာတာပေါ့နော်ဟုတ်ကဲ့နောက်ထပ်ဘလောက်တိုင်းတာတိအလုပ်တွေရှော့စပြုံးမလဲအလုပ်သမားတွေကိုလှုပ်ဖြုတ်ပြုံးမလဲတော့မသိသေးဘူးခင်ဗ
ျအထက်ကျုပ်စက်ရုံတွေကပစ္စည်းတွေကိုနိုင်ငံသားကဝယ်ယူလာတယ်နဲပါလာတာကြောင့်ကိုထိုင်းနိုင်ငံမှာအခွန်ဆောင်ရမ်းမှုတွေများလာတာကြောင့်ပါအလုပ်ရှင်တွေကအလုပ်ပိတ်သိမ်းတာမျိုးတွေဖြစ်လာတာပါရုတ်တရက်အလုပ်ဖြုတ်ခံရတဲ့အလုပ်သမားတွေကနင်းနာပြေးရဖို့အတွက်ကြိုးစားနေကြရတယ်လို့ဆိုပါတယ
်ဟုတ်တရားတော့ဟိုတချို့ထိုင်းမှာလုံနေတဲ့စက်ရုံတွေကနေပြီးတော့နိုင်ငံသားဝယ်လက်တွေကအဝယ်မရှိတော့တဲ့အတွက်အလုပ်တွေလုံးဝရပ်ပစ်လိုက်ရတဲ့အပိုင်းတွေရှိတယ်အတချို့အဲ့ဒီမှာအဲကျွန်တော်တချို့လုံရှင်နေဆိုရင်လုံရုံနဲ့ပိတ်အနေနဲ့ထွက်ပြေးပေါ်တော့အဲအဲ့လိုမျိုးတွေလည်းရှိတယ်ဘာဖြစ်လဲဆိုတော့ဒီလိုမျိုးစုလိုက်ပြန်ပြုတ်ရင်ရောကြီးပေးရမယ်ဆိုတာသိရလေအရောကြီးပတ်တန်းအောင်များတော့မပေးချင်တော့တချို့လုံရှင်တွေကထွက်ပြေးကြတယ်အခုအဲ့လိုဖြစ်နေတယ်ကြည့်နေတယ်ပေါ့နော်မ
ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကမြန်မာရှေ့ပြောင်းလို့သမားတွေကိုပါခရက်ရက်ခတ်မှုတွေဖြစ်လာတယ်လို့ဆိုပါတယ်အ
ဲအဓိကထိုင်းစီးပွားရေးကျတော့လုံရုံနဲ့ပိတ်သိမ်းတာအဓိကကျွန်တော်တို့ထိုင်းနိုင်ငံမှာဆိုကျွန်တော်မြန်မာလူသမားကျွန်တော်တို့ပြတ်မြပေါ်တော့အားလုံးဒီ NGO တွေကခံမှန်းသိရဆို၄သန်းနီးပါးရှိတယ်ရှေ့ပြောင်းလို့ပုံမှာပေါ့နော်အဲ့ဒီမှာမှာမြန်မာလူသမားပုံသားခွဲရဲ့ဆက်မှာရှိတယ်မြန်မာလူသမားတွေဒီဆက်ရုံတိုင်းဆက်ရုံလုံရုံတွေပိတ်သိမ်းတာအလုပ်တွေရှော့ချတာဆက်ပြီးတော့ပြည်ပတ်လို့ရှိတယ်ဒီကဆက်ရုံမှာရှေ့ပြောင်းလို့ပုံမှာတွေကိုဖဲရိုက်ခတ်တာပေါ့နော်
ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလူသမား၃သန်းထက်မနည်းရှိနေပြီးအခုလိုမျိုးအလုပ်ချုပ်ခံရမှုတွေကြောင့်နေရပြန်ဖို့ပြင်ဆင်နေကြတာတွေလည်းရှိနေပါတယ်2020မှာအာဆဒေတာအတွင်းအလုပ်လက်မဲ့ဥယျာဉ်ပိုတိုးပါလာမယ်ဆိုပြီးပညာရှင်တွေကသတိပေးထားပါတယ်2020ခုနှစ်အတွင်းမှာပဲထိုင်းနိုင်ငံထဲမှာတင်အလုပ်သား9သိန်းကျော်ဟာအလုပ်လက်မဲ့ဖြစ်လာနိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာလည်းသုံးသပ်ဖော်ပြနေကြပါတယ်အဲ့ဒီထဲမှာအောက်ခြေအလုပ်ကိုလုပ်နေကြတဲ့မြန်မာတွေကအများစုပါဝင်နိုင်ပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝဲမှာတော့ကျမရေးကန္တာပြည်တွင်သတင်းသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောကန္တာတွေနှာစင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိ5ကီလိုမီတာ32 40 48အပြင်ဒ Dudia Naiwema, Thailand Mita, Tia Kuzemawa, Nasen IB, TCCO Mene Shinaigani, Kunai, Twin, Janet, Tolan Pinibari. Yen again, so I, Chonai Gregani Kunai TCCO, Lindo Sako, Sakune, Nasanga Mita, Tolan Pinibari. Yavan Kunaigani Senai TCCO, Lindo Sako, Nasanga, Tolan Hine, Senator Nunima, Thailand Mita, Tia Kuzegawa, Kayu Nasen Ibari. ဒီညကုနာရီအစီအစဉ်ပြပြချင်းညစင်နာရီမှာလိုင်းဒိုမီတာ25သုံးဆက်နှင်းနဲ့လိုင်းလမ်မီတာ
မင်္ဂလာပါရှင်ဗီအိုအေမြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်7965လိုင်းဒိုမီတာ25ကီလိုဟတ်11ရှိခွန်3ညနဲ့လိုင်းဒိုမီတာ32ကီလိုဟတ်9335ရိုကနေနားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းပတ်စံကဏ္ဍတွေမှာတော့ကျမရဲ့အစီအစဉ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္
တဖက်နဲ့တဖက်ကြားယုံကြည်မှုတော့ဒီအစိုးရနဲ့ကျွန်တော်တို့ကြားယုံကြည်မှုတွေလည်းဒီထက်
ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ပြောခွင့်ရရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်မှာတော့ဗီတာမင် D ချို့တက်စေတဲ့ယောဂနဲ့ကာကွယ်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအဖြစ်များလာတဲ့ဗီတာမင် D ချို့တက်သွားစေတဲ့အကြောင်းရင်းနဲ့ကာကွယ်နည်းတွေအကြောင်းစေတက္ကသိုလ်တစ်ပါမောက်ခဌာနမှူးဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคยูชอเสร็จชื่อชาวจีปามคะตัดตัดชื่อเค้าเนี่ยเราดูวิตามินดีชุบได้หมู่จองปีเกเรตะบักก็เผยเกเรเนี่ยมาမြန်မာနိုင်ငံမှာအတော့ကိုအဖြစ်များလာတဲ့အကြောင်းလဲဖြစ်ရခြင်းအကြောင်းတွေကနေအောင်ကြီးနဲ့ထိတွေ့မှုနေတာနဲ့အစားအသောက်အားနေတာတွေအကြောင်းကိုပြောပြခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာရေဒီวิตามินดีကိုชุบได้နေတဲ့ယောဂါတွေအနေထားနဲ့ကာကွယ်နိုင်မှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီကြောင့်ဆရာရေဒီဗီတာမင်ဒီကိုချို့တဲ့စေတဲ့ယောဂါတွေကဘယ်လိုရှိလဲဆရာကြီ
းသူကယောဂါတွေကတော့ဗီတာမင်ဒီကိုသုံးသွေးတာများတာပေါ့နော်ဗီတာမင်ဒီသုံးသွေးတာများတယ်ဆိုတဲ့ယောဂါတွေကတော့အပြင်ကဗီတာမင်ဒီကိုမလုံလောက်လုံလောက်နည်းနည်းလေးတကယ်လေးဝင်နေတဲ့အချိန်မှာခန္ဓာကိုယ်ကသုံးတာများသွားရင်လေဗီတာမင်ဒီချို့တဲ့သွားတာပေါ့ဘလူယောဂါမျိုးတွေကဗီတာမင်ဒီကိုများများလို့လဲဆိုတော့ဒီခုခံအားနဲ့ပတ်သက်တဲ့ယောဂါတွေပေါ့ဒီကုက္ကံဓာတ်တွေကိုထုတ်တယ်လို့ဒေးပြူမှုတွေရင်းကျက်လာတယ်လို့ကြီးတွားလာတယ်လို့ဆိုလို့ရှိရင်သူကဗီတာမင် D ကိုသုံးတယ်ဒီ DNA လို့ခေါ်တဲ့ဆဲရီရဲ့ပွားတဲ့အခါမှာပုံမှန်ပွားအောင်ဆိုလို့ရှိရင်ဗီတာမင် D နဲ့ကလိုတယ်ဒါကြောင့်ဒီကုက္ကံဓာတ်တွေအများကြီးခွင့်နေတဲ့ယောဂါတွေကုက္ကံဓာတ်ရဲ့လိဗနာယောဂါတွေပေါ့လိဗနာတွေရေပြာလိဗနာတွေလိုရာတွေမှာဆိုလို့ရှိရင်ဒီသားတည်းဒီခန္ဓာကိုယ်ထဲမှာကလည်းဘလူးပဲနဲ့ပွားတယ်ခုခံတဲ့အနေနဲ့ပွားတယ်အဲဒီကမှာဗီတာမင်ဒီပုံစံမျိုးကများများတဲ့ခါကျတော့ဗီတာမင်ဒီကအပြင်လည်းလုံလောက်အောင်ပုံမှုဆိုရင်ချို့တဲ့သွားတာပေါ့
ဟုတ်ကဲ့ဆရာရေနောက်ထပ်ရောဒီဗီတာမင်ဒီကိုချို့တဲ့နေနိုင်တဲ့ယောဂါလေးရှိသေးလားဆရာ
ဗီတာမင်ဒီကတော့သူကဆိုင်ကတော့ထုတ်သွားရမယ်ဒါပေမဲ့ထုတ်သွားတဲ့ဆိုရင်တော့မှသူကဗီတာမင်ဒီကိုပုံမှန်သုံးလို့ရတဲ့ဗီတာမင်ဒီမျိုးလည်းမဆုတ်ဘူးစားတော့တဲ့မှာပါရကဗီတာမင်ဒီကုန်ကျန်းပေါ့ကုန်ကျန်းပါတဲ့အခါမှာသူကခန္ဓာကိုယ်ထဲမှာတည်းရည်လုံလုံးနေတယ်ခန္ဓာကိုယ်ထဲရောက်လို့ရှိရင်နေအောင်ကြီးနဲ့ဆူလိုက်တော့မှအဲကုန်ကျန်းမှာသူကတနည်းမှာရေရက်ကလေးဖြစ်ပြီးလိုက်တယ်ဒီအခါမှာ 25 hydroxy ဗီတာမင်ဒီလို့ခေါ်တယ်ဗီတာမင်ဒီလေးနည်းနည်းလေးလုံလုံးနေတဲ့ဗီတာမင်ဒီကုန်ကျော်လေးတစ်ဖက်ဖြစ်လာတယ်ဒါပေမဲ့သူကလည်းတည်းရည်ကြီးခန္ဓာကိုယ်ထဲမှာလုံလုံးပြီးဘူးအဲသူကဘယ်လိုသွားလဲဆိုတော့ကြောက်ကတ်ကိုသွားအဲ့ဘက်ကိုရောက်တဲ့အခါကျတော့မှဒုက္ခဆက်ပြီးသူ့ဓာတ်ပြပေးလိုက်တဲ့အခါကျတော့မှရေထဲနှစ်ခုပေါင်းသွားပြီး125 hydroxy vitamin D ဆိုပြီးဖြစ်သွားတယ်။အဲ့တော့ vitamin D ကိုညမ်းမှရေနှလုံးထွက်တယ်။အဲ့ဒီအခါကျတော့မှသူကခန္ဓာကိုယ်ထဲမှာလူးလို့ပြ။ဒီအခါကျတော့ဒုက္ခမကောင်းတဲ့လူဖြစ်မှာဆိုရင် vitamin D ကနေအောင်ပဲထွေးထွေးအားတော့မှပဲပါပါခန္ဓာကိုယ်ရဲ့ကျတော့သူကတော့မဝင်မှုဖြစ်သွားတယ်။ခန္ဓာကိုယ်ရဲ့လိဗနာဥစုမှာလည်းလိဗနာတို့ရေပြာလိဗနာတို့ကဒုက္ခကိုအားနေတဲ့အခါကျတော့အဲ့မှလည်းစ ซาดอมมาบ่าวเนาะเป็นเมนิยาคณะกูเรมาลงลงแห่งเวเนี่ยเป็นเมนิชูเรียนบูลคณะเอกด้วยโอเคเสียเอกูโลดิพี่อาจารย์เจ้าเย็นเนี่ยမျိုးစုံရှိတဲ့ခါကြတော့ဆရာကြီးကာကွယ်နိုင်ဖို့အတွက်ဆလို့ရှင်ရောကာကွယ်နိုင်ဆရာကတော့သူကမြောင်ကြီးတဲ့ကိုဒီကိုလိုတယ်အဲ့ဒါကလည်းမနေ့ပိုင်းမြောင်ကြီးဖြစ်ဖို့ခေါင်းနေပေါ့စိုးစိုးပိုင်းမြောင်ကြီးဖြစ်ဖို့တို့တယ်ဆိုတော့ဒီလိုမနေ့ပိုင်းအဲကို ဝတ္တနာကြီးအနည်းဆုံးဒီကိုလို့တာပေါ့နော်နေတဲ့အခါမှာလည်းညောင်ကြောက်နေတယ်ဆိုပြီးတော့အကုန်လုံးခေါင်းရောမျိုးလုံးကိုဇေဘင်းကိုပုံထိုင်းနေတယ်ညောင်ကြီးနဲ့ခန္ဓာကိုအေးပြန်းနဲ့မထွေးပြန်းမထွေးပြန်းတဲ့အခါကျတော့ညောင်ကြီးကတော့ထိတယ်ပရမင်ကြီးကမဖြစ်ဘူးဆိုတာလည်းရှိတာပေါ့အဲတော့ကာဝေဘုရားရောဒီသားတော်ဒီတိုင်းကအလင်းအောင်နဲ့ညောင်ကြီးနဲ့နေဖို့လို့တာပေါ့နော်အဲ့အမှမလုပ်နိုင်ဘူးဆိုလို့ရှိရင်တော့တခုကသာတော့ဒီခါနဲ့ခါမှာစီတက်ပါလေသာတော့စီတက်တဲ့မှာမှာဗီတာမင်ဒီမြင့်ရပါလေသာတော့ပေါ့ဆက်လို့လို့ရဖြစ်စီပေါ့နော်ဒီလိုညတိုင်းသူကစားမှာမျိုးဒီနေရာလောက်ဝင်နေအငွယ်နဲ့နွားတုံးတစ်ခွက်တစ်ခွက်အမှုကျဲဦးဒီမျိုးနှလုံးအမှုစားဖို့လို့တာပေါ့နော်အမှလည်းလုပ်ဖို့မလွယ်ဘူးညောင်ကြီးနဲ့ထီအောင်နဲ့ထင်ရမဖြစ်နိုင်ဘူးအဲဒီနှလုံးနဲ့နှုတ်ခေါက်ကလည်းမတောင့်နိုင်ဘူးဆိုရင်တော့အဲဖြည့်ဆွက်တာစားမယ်တော့ဖြစ်နေတာပေါ့။အာရီထဲမှာဗီတာမင်ဒီပါတဲ့အာရီစားမယ်ဆိုရင်တော့လည်းရတာပေါ့နော်။ဒီမှာလည်းသတိထားဖို့ကဗီတာမင်ဒီကအများကြီးကအာရီဒီမှာပါတယ်ဆိုရင်ဒီပဲပါလိမ့်စီလား။လုံးဝအောက်ကဲ400အားလောက်ပါဘူး။များပြင်ပါရင်300အားလောက်50အားလောက်လောက်ပဲပါတာများတာပေါ့နော်။ဒါတော့400အားပါလားဆိုတော့ဒီချာလေးကမှကြည့်ပြီးတော့မှအဝတို့တာပေါ့နော
်ဟုတ်ကဲ့ဆရာရေနောက်ဒီငါးကြီးစီတို့ပါတော့ဆရာ
ငါးကြီးစီဆိုတယ်ဒီကနေ့ကဖြည့်ဆွတ်တာပေါ့နော်ဒီကပါရကအဲအားသေးထဲမှာဗီတာမင်ဒီကိုအဓိကပါလာကတော့ငါးကြီးစီအားသေးပေါ့ဒီမှာကြည့်လိုက်ရင်တော့ဗီတာမင်ဒီရပါတယ်400ရင်းလောက်ကတော့ပါတယ်ဒီနေ့တမန်အများကြီးတဲ့ဗီတာမင်တို့ပါတယ်လို့ဗီတာဇုံတို့ဒီလိုအားသေးတယ်ဆိုတော့ဒီမှာပြောတဲ့ဗီတာမင်မျိုးအဓိကရှိတာပြီးတော့ဗီတာမင်ဒီကပါလိကရေးပဲပါလိရှိတာပေါ့နော်အဲ့တော့ငါးကြီးစီစားတာကတော့ကောင်းပါတယ်
ဟုတ်ကဲ့ဆရာနောက်တစ်ခုကခုနကဒီကျဲဦးနဲ့နှုတ်အပြင်ပေါ့ဆရာနော်တခြားအစာအစာတွေဆရာအရင်ပြောခဲ့တယ်လို့ပဲဒီဒိဋ္ဌံအစာတွေရဲ့နော်အတွင်းအင်္ဂါတွေအဲအဲ့လိုမျိုးဥမာငါအဲ့လိုနေထားမျိုးတွေရောဆရာဗီတာမင်ဒီပါနေတဲ့နေထား
အဲ့တော့ဒိဋ္ဌံမှာတော့အဓိကကလီစာပေါ့လေအဲဒီလိုကလီစာတို့အဲ့ဒါကျတော့ဗီတာမင်ဒီတို့ဖြစ်သွားတာပေါ့လေအဲ့ဒါကြီးကစားတဲ့အခါကျတော့လေဗီတာမင်ဒီရရတာကတပိုင်းကောင်းမှုမယ်ဒါကြတော့ခေါင်းယောဂဖြစ်ဖြစ်ယူရစ်စစ်ကတက်လာတယ်ဗျ။အဲ့ဒါကတိတ်ဆုံးဖြစ်။ဒါကငါးကြီးကြီးဆိုတာကတော့ဒီနေ့ငါးကြီးကြီးဝိလာငါးကြီးကြီးဖြန်မြာအစီကိုထုတ်တာဆိုတော့ငါးကြီးကြီးရဲ့အစီမာတဲ့ဗိုက်တာမင်ဒီကပါတာပေါ့။ညာဖြစ်လို့မြေသေးချောင်းလေးတွေ့တဲ့ငါးကြီးတော့ဗိုက်တာမင်ဒီကတိတ်မပါဘူးပေါ့နော်။တိတ်မပါဘူးဆိုပေမဲ့ဒီနေ့လုံးလိုအပ်တဲ့400ရအောင်လို့ငါးတကောင်လုံးတော့စားရမှာဖြစ်တာ။ငါးတကောင်လုံးတော့စားရမှာဆိုတော့လေကောင်းတောင်းကြစုကတယောက်ကိုငါးတကောင်လုံးဒီသုံးရတာကောင်းတော့ဒီတဲ့လာတော့တကောင်လုံးသာဘူးဆိုတာသိချာနေရမှာဒီလုံးကတော့သာတော့တည်းရလဲပေါ်လေးလေးချောင်းကြီးနဲ့ကိုကကိုညာစာကန်းစားဆိုတော့လေညာစာနဲ့ကြမှာပေါ့ဒီလိုကားငါးကြီးနဲ့ဆိုတော့သူကအနံ့ကြီးပိုင်အောင်တော့နဲ့ရတာကြီးကောင်းတော့ပဲထိစားနေကြတဲ့ခါပဲနေနေကြည့်ချိုးတယ်မှာရှိလာကြတာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးစီစဉ်ကိုမနက်ဖြန်မနက်မှနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ရွေးကောက်ပွဲကျင်းပပြီးဖွဲ့ထားတဲ့ဆွေရတွေလက်ထက်မှာဗန်လုပ်ငန်းတိုးတက်ပြောင်းလဲလာပါတယ်။ဒါပေမဲ့အာဆီယံနိုင်ငံတွေထဲမှာတော့မြမဟာအညံ့ဆုံးနဲ့အနှိမ့်ဆုံးအစ်စ်မှရှိနေသေးတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါလိမ့်ရှင်။
ထားတဲ့ငွေပြန်မရလို့ကြံစည်ဖြစ်နေတဲ့ပုဂ္ဂလိကဗန်အချို့ကိုပိတ်ပစ်တော့မယ်ဆိုတဲ့ကောလာဟာလကြောင့်ဘာမှငွေအပ်ထားသူတွေအကြမကြမီကရုပ်ရုပ်သေးသေးဖြစ်သွားပါလေ။မဟုတ်မမှန်ကြောင်းဘ ਹੁ ဗန်ကဖြည့်ရှင်းရတဲ့အသည့်အခြေအနေဆိုးသွားပါလေ။စေအစိုးရခေတ်ကငွေကြေးကိုတင်တယ်လို့လုပ်ခဲ့တဲ့အတွက်ဗန်လုံငန်းကိုတည်တူလူလူကအယုံကြည်မရှိကြပါဘူး။ရွေးကောက်ပွဲအစိုးရတက်လာပြီးပြည်ပြောင်းလဲလို့တော့မှ
ပါလုံငန်းကိုတဖြည်းဖြည်းယုံကြည်လာကြပါတယ်ဒါပေမဲ့ယုံကြည်မရှိသူကလူများစုဖြစ်နေတော့ပါပဲ2016လေးလာကြမှာအရွယ်ရောက်တဲ့မြန်မာပြည်သား18ရာခိုင်နှုန်းသာဘာစီရင်ရှိတယ်လို့ဆိုပါတယ်အဲ့ဒီအချိန်မှာလာအောင်မှာ36ရာခိုင်နှုန်းထိုင်းမှာ96ရာခိုင်နှုန်းဘာစီရင်ရှိကြပါတယ်ဒါပေမဲ့လွန်ခဲ့တဲ့2016လေးလာကျမှာတော့ဘာစီရင်ရှိတဲ့မြန်မာပြည်သားဦးရေ23ရာခိုင်နှုန်းအထိတိုးပွားလာတာတွေ့ရပါတယ်2016မှာဘာမှငွေစုသူ3,300ရှိရာကငါးနှစ်ကြာတဲ့အခါ2087မှာ3,300ရှိလာလို့ဘာမှငွေအတူ60ရာခိုင်နှုန်းတိုးလာတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အာဆီယံနိုင်ငံတွေရဲ့ဘာစီရင်ရှိသူဦးရေဖြန့်ပြန့်နှုန်းတဲ့နည်းနေပါသေးတယ်
မြန်မာနိုင်ငံအပန်ဒီမှာငွေစုဆောင်သူဦးရေတိုးပွားလာသလိုအခြားနိလနဲ့စုဆောင်သူတွေလည်းများပြားလာပါတယ်လွန်ခဲ့တဲ့9နှစ်အတွင်းရွှေနဲ့ကြောင်မြက်ဝယ်ယူစုဆောင်သူ9သိန်းကျော်တိုးပွားလာပါတယ်ရွှေငွေဥစ္စာကိုအိမ်ထဲမှာလျှို့ဝှက်သိန်းစီးထားသူ3သန်းကျော်တိုးပွားလာပြီးတမဝယ်ယမမှာစုဆောင်သူ6သန်းကျော်တိုးပွားလာပါတယ်ထူးခြားတာကတော့2013ကမွေးမြူရေးမှာစုဆောင်သူ3သန်းခွဲရှိရာက2087မှာ
2018ကြာဆင်းသွားတာဖြစ်ပါတယ်ငွေစုသူတဲမှာဗမာစုဆောင်သူဦးရေကအနည်းဆုံးဖြစ်ပါတယ်ငွေတိုးယူသူတွေစီကချေးငှားကြသူ9သန်းနီးပါးရှိတယ်လို့2087ဖင်းစကုတ်စစ်တမ်းမှာဖော်ပြပါတယ်အရွယ်ရောက်သူတဝက်နီးပါးဟာချေးငှား300ကျပ်ပြီးတဝက်ကျော်ကတော့ချေးစရာမလိုဘူးလို့ဆိုပါတယ်ဗမာငွေချေးသူဦးရေဟာ14ရာခိုင်နှုန်းသာရှိပါတယ်အလုံးလုံးနိုင်တဲ့အရွယ်ရောက်သူဦးရေ34လေးသန်းကျော်ရှိတဲ့အနေနဲ့ လေသာမရှိတန်းပုံမှန်အလုပ်သမား2တန်းခွဲကြာပန်းအလုပ်လုပ်သူ9တန်းကျော်ရှိပါတယ်မိခိုးသူအဖြစ်စရင်တင်သားသူက73ကျော်ရှိပါတယ်လဇင်ဝင်ငွေကြက်3000ကျော်သူဦးရေက73ကျော်ရှိပြီး3000တဲ့နည်းသူက10တန်းလောက်ရှိပါတယ်ဝင်ငွေမရှိသူက9တန်းရှိပြီးဝင်ငွေကိုမပြောကျင်သူက9တန်းလောက်ရှိတယ်လို့ဆိုပါတယ်
ဘယ်လိုပဲဖြစ်ဖြစ်ဘန်ဘန်ငွေစုဆောင်သူဦးရေဟာလူနည်းစုတာဖြစ်ပါတယ်စုဆောင်သူအများစုဟာပုဂ္ဂလိကလုပ်ငန်းရှင်တွေဖြစ်ကြပြီးသူတို့ကသာဘန်ကငွေကိုအများဆုံးချေးယူကြတာဖြစ်ပါတယ်ဘန်နာယီလောကမှာထင်ရှားတဲ့ဘန်လုပ်ငန်းကြီးတွေဟာစီအစိုးရနဲ့ရောထွေးရှက်တင်ဖြစ်ခဲ့ကြတာများပါတယ်စုံစမ်းစစ်ဆေးတဲ့အခါမှာနောက်ကျောင်းပေါ်လာပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တ ဒီပန်းကြီးတုံးကိုပိတ်ပြီးတော့မှာနောက်တစ်ချိန်နားစင်နိုင်ပါလေ။ရလက်တွေကိုကျမတို့မထူတယ်။ဆိုရင်ညမာပိုင်းရဲ့အတန်းအတွက်အစီအစဉ်ခန်းစာမှာပေါ်ပြပါရစေ။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ကအရေးယူလာရင်ခုခံကာကွယ်ဖို့အတွက်ကမ္ဘောဇာဘဏ်ကအမေရိကန်ဥပဒေလုပ်ငန်းရှင်ဝီလျံ M. Connelly ကုမ္ပဏီကိုငှားရမ်းထားတယ်လို့အော်ဂူလာ29ရက်နေ့ထုတ် CNBC သတင်းမှာဖော်ပြပါရစေ။ဘဏ်ကွယ်အများဆုံးရှိတာဟာလေဒီပန်းကြီးတုံးကိုပဲဖြစ်ပါရစေ။တရုတ်ဂျပန်စင်ကာပူမလေးရှားဗီယက်နမ်နဲ့အိန္ဒိယကအပြည်ပြည်ဆိုင်ရာဘဏ်7ခုကိုလည်းမြန်မာပြည်မှာဘဏ်ကွယ်ဖွင့်ခွင့်ပေးထားပါရစေ။ကျန်းဆိုင်မှုအားကောင်းလာပြီးမြန်မာစီးပွားရေးကိုပိုမိုထောက်ကူနိုင်မယ်လို့ရည်ရွယ်တယ်လို့ဆိ ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
စင်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မိုင်းလားဒေသတိုင်းမှာဝါနယ်မိုင်းလားတပ်တွေစစ်ရေးအခြေအနေရှုပ်ထွေးနေပါတယ်အေးတပ်ဖွဲ့ကဖမ်းဆီးထားတဲ့အမျိုးသားလွတ်တော်ကိုစလဲဥဝိတင်းကလွှဲပြီးတန်တဲ့သူတွေအားလုံးကိုပြန်လွတ်ပေးခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်ကစစ်ပေးရှောင်တချို့နေရပြောင်းရွှေ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ
ရှမ်းပြည်ရှိပိုင်းမင်္ဂလာဒေသထဲမှာဝနဲ့မင်္ဂလာတပ်တွေ၁၀ရက်ခန့်အကြာစီရင်တင်းမာမှုဖြစ်ပွားနေပြီးမြစ်ခတ်မှုမဖြစ်ပွားအောင်အထက်ကြီးကဲတွေတွေ့ဆုံဆွေးနွေးနေဆဲဖြစ်ပါတယ်။အော်တိုဘာလ28ရက်နေ့တုန်းကအထူးဒေသလေးမင်္ဂလာတပ်ထိန်းချုပ်နယ်မြေနဲ့ဝတာဖွဲ့ထိန်းချုပ်နယ်မြေအကြားခိုးစုံဂိတ်စခန်းကိုကျော်လွန်ပြီးတော့ဝတာဖွဲ့ဟာမင်္ဂလာထိန်းချုပ်နယ်မြေထဲကနောင်ဟော့ဝမ်နမ်ပါဆန်းဝမ်ခင်ကျေးရွာဖက်အထိဝင်ရောက်ခဲ့တာကြောင့်ဒီနေ့အချိန်မင်္ဂလာတပ်တွေရဲ့ဝိုင်းရံထားခြင်းကိုခံနေရတာဖြစ်ပါတယ်။ဒီတင်းမာမှုကနေနှစ်ဖက်ပြစ်ခတ်မှုမဖြစ်ပွားအောင်အထက်ခေါင်းဆောင်တွေကဆွေးနွေးနေဆဲဖြစ်ကြောင်းလဲဒေသတွင်းမင်္ဂလာဘက်ကတပ်မှုကပြောပါတယ်နှစ်ဖက်တပ်မတင်းမာခင်ပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကလည်းဝထင်းချုံနယ်မြေမင်းငင်းရွာဖက်မှာအစရတပ်မတော်မင်းခတ်ပြူဟာမှုကဝါတာဂိတ်ထောင်ခိုင်းစေမှုကြောင့်ဝါတာဖွဲ့နဲ့အစရတပ်ဖွဲ့ကြားတင်းမာမှုဖြစ်ပွားခဲ့ပါတယ်တိုင်းတုံမှာရှိတဲ့ဝဆက်ဆံရေးယုံကတရိကန်တိုင်းစစ်ဌာနချုပ်ကိုတွားရောက်တွေ့ဆုံဆွေးနွေးပြီးမှသာအောက်တိုဘာလ29ရက်နေ့ကဝတ်တပ်တွေပြန်ဆုတ်သွားခဲ့တာဖြစ်ကြောင်းလည်းသိရပါဗျ
။ချင်းမင်းနဲ့မြူရန်လွတ်တော်ကိုယ်စားလှယ်ဥဝေတင်းပါဝင်ကလတန်စီမံကိန်းကအိန္ဒိယနိုင်ငံသားဝန်ထမ်း5ဦး၊စက်ကပြား2ဦး၊စပိပုတ်မောင်းသူ2ဦး၊စုစုပေါင်း10ဦးကိုရခိုင်တပ်မတော်အေအေအဖွဲ့ကပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးစစ်မှာအသက်60အရွယ်အိန္ဒိယနိုင်ငံသားသူအမောဆုတ်တည်ဆုံးခဲ့ပြီးနိုဝင်ဘာလ4ရက်နေ့မှာတော့ကိုယ်စားလှယ်ဥဝေတင်းကလွှဲပြီးဂျန်နက်တူအားလုံးကိုအေအေအဖွဲ့ကပြန်လှုပ်ပေးခဲ့တယ်လို့ချင်းပြည်နယ်စီပင်ဝန်ကြီးဦးစုထက်ကပြောပါတယ်။အေးပြောရေးစုခွေရှိသူခိုင်တုခါကတော့လွတ်တော်ကိုယ်စားလှယ်ဥဝေတင်းဟာစစ်တပ်နဲ့ပူးပေါင်းပြီးတော့အေးတပ်ဖွဲ့ရဲ့တရင်ချက်တွေကိုစုံစမ်းမှုခုမီးလူငယ်ဖွဲ့ကိုလှုပ်ဝဲဖွဲ့စည်းထားတဲ့ပြင်တပ်တရင်ပေးသူတွေဖြစ်တာကြောင့်ဆက်လက်ထိန်းနှံထားတာဖြစ်တယ်လို့ပြောပါတယ်။ဥဝေတင်းဖမ်းခံရတဲ့ကိစ္စပေါ်မှာချင်းဖွဲ့စည်းတွေကနေကြီးညာချက်တီးတီးထုတ်ပြန်ခဲ့ကြပြီးအ мян ဆုံးပြန်လှုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ရခိုင်ပြည်နယ်ရေတိတောင်မြို့နယ်အတွင်းရွှေနတီအမြန်ရေရင်ကဖမ်းဆီးသွားသူတွေထဲက25ဦးကိုနိုဝင်ဘာလ5ရက်နေ့နနက်ပိုင်းမှာရခိုင်တပ်မတော် AA ကပြန်လည်လွတ်ပေးလိုက်ပြီဖြစ်တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်အခုလွတ်မြောက်လာသူတွေအထက်မှာဘူးဒီတောင်မြို့နယ်က18ဦးစစ်တွေမြို့နယ်က3ဦးနဲ့ရတိတောင်မြို့နယ်ကအရက်သားတွေဖြစ်ပြီးသူတို့ကိုပူရီတောင်မြို့နယ်ဆက်ခေါ်ကြေးရွာမှာလာရောက်လွတ်ပေးခဲ့တာဖြစ်ပါတယ်အခုလွတ်လာသူတွေဟာအော်တိုဘာလ26ရက်နေ့ကရတိတောင်မြို့နယ်ရေမြက်ကြေးရွာအနီးရွှေနတီအမြန်ရေရင်ကအစရတပ်ဖွဲ့ဝင်14ဦးအပါအဝင်58ဦးကိုဖမ်းဆီးစဉ်ကဖမ်းဆီးခံရသူတွေဖြစ်ပါတယ်အဲ့ဒီနေ့ဖမ်းဆီးပြီးချက်ချင်းမြန်မာအစိုးရတပ်ကရဟတ်ရင်3စီးနဲ့ပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်ဖမ်းဆီးထားသူတချို့နဲ့ AA တပ်ဖွဲ့ဝင်တချို့လည်းတည်ဆုံးခဲ့ရတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘန်လော့ကျေးရွာကအမျိုးသားသူဟာနိုဝင်ဘာလ5ရက်နေ့ကပြစ်ခတ်ခံရပြီးအခုကတရုတ်နိုင်ငံဘက်ကမှစေကူသမှုခံယူနေရတယ်လို့လိုက်ပါကူညီဆောင်ရွက်ပေးသူဒေသခံလူကပြောပါတယ်။ဒါအပြင်ကြောင်မဲမြို့မှာလည်းနိုဝင်ဘာလ3ရက်နေ့ကရွာလူကြီး3ဦးကိုအမည်မသိသေနတ်သမားတွေကပြေကမှုကြောင့်တိတ်ဆုံးခဲ့ရသလိုနိုဝင်ဘာလ2ရက်နေ့ကလည်းပြုတ်နိုင်ငံကိုသွားမဲ့နွားတင်ကားလစီပြစ်ခတ်ခံရပြီးဂျင်မောင်းသူတိတ်ဆုံးပြီးတော့နှုတ်တန်ရရရှိခဲ့တယ်လို့ဒေတာခြေဆိုင်စီဝိဒလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတင်မောင်သိန်းကပြောပါတယ်မကြာခဏဖြစ်ပေါ်နေတဲ့ပြစ်ခတ်မှုတွေကြောင့်ဒေတာခံပြည်သူတွေလုံခြုံရေးစိတ်ချမှုမရှိတဲ့အတွက်အာဏာပိုင်တွေဘက်ကပြစ်ခတ်မှုကျူးလွန်တဲ့တရက်ခံတွေကိုအ мян ဆုံးဖော်ထုတ်ပေးစေချင်တယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေကပြောပါတယ
်အခုတည်င်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ
ချင်းပြည်နယ်ပလောဝမြို့နယ်မိစဆစ်ပေးရှောင်ဒုက္ခသည်စခန်းမှာရှိတဲ့ချင်းတိုင်းရင်းသားပေါမျိုးနယ်စုကတရားကျော်ကိုသူတို့ရဲ့သဘောဆန္ဒအရထန်တလန်မြို့နယ်တီကိလ်ကျွာမှာပြောင်းရွှေ့ပေးဖို့အတွက်ချင်းပြည်နယ်အစိုးရကစီစဉ်နေပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ငံကတင်ဆက်ပေးထားပါတယ်
ကျခိုင်တတော်အေအေနဲ့မြန်မာသမ္မတတို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝမြို့နယ်မိစာကျေးရွာမှာစစ်ဘေးတိမ်းရှောင်နေကြတဲ့ကင်းသလင်းကျေးရွာကဘုံမျိုးနယ်စုအီလောင်စုနှစ်ဆယ်တစုလူဦးရေတရာ300ဦးတို့ဟာနိုင်ငံတော်ဒုတိယတံပရာဦးဟင်းဒရီပန်ထီယူစာတိရွာဖြစ်တဲ့တီကီကျေးရွာမှာပြောင်းရွှေ့ချေချပေးဖို့အစိုးရအနေနဲ့စီစဉ်ထားတယ်လို့ချင်းပြည်နယ်စိုးရွားဖွဲ့ပြောခွင့်ရပုဂ္ ကျွန်တော်မိစာနေပြီးတော့ဒီလာဖို့အတွက်ကျွန်တော်စဉ်းစားမိစာနဲ့ကလဝကိုဆက်လိုက်တဲ့စဉ်းနဲ့ကလဝကနေပြီးတော့ဒီဘက်ကကြာတန်းနေကြတယ်ပါဘုရားမြမသမရောနဲ့ရခိုင်တပ်တော်ဤတို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ပလဝမြို့နယ်ကကင်းဒလင်းကုန်းပြင်ပီတောင်ရင်ခါဝနဲ့ဆက်လိုင်းဝဆိုကရှင်းပြီးသူချမ်းရကြတော့ကမိစာကြီးရွာမှာယာယီတဲ့သူပြီးတော့ပြောင်းရွှေ့နေတဲ့ခဲကြရတာဖြစ်ပါတယ်
ကင်းဒလင်းကျေးရွာကဗိုလ်မျိုးနယ်စုတွေဟာဒီကျေးရွာဘက်မှာပြောင်းရွှေ့ချေချလိုကြောင်းတင်ပြလာတဲ့အတွက်ပြည်နယ်စုရနေနဲ့အခုလိုစီစဉ်ပေးတာဖြစ်ပြီးတို့နေဆိုင်ဖို့အတွက်နတ်သလပတ်ကနေလည်းနေအိမ်ဆောက်လုပ်ထားပြီးဖြစ်တယ်လို့ဦးစုသက်ကပြောပါတယ်။တိကိမှာကျတော့အခုဟိုနတ်သလကတမိုးနဲ့နေရာတွေလုပ်ပေးထားတာ၂၆လုံးဆက်ဆက်ရှိတယ်။သူတို့ရဲ့စောင်းနေရာတွေကျတော့နေမကြာကထောက်ပံ့န
ลงจมูกอันนี้นี่ลูกเนี่ยเตะเปียงอะไรลูกสูบอะไรตัวลายมันเนี่ยเจ้านั้นเนี่ยเด้กูยังเต็มวันจะเลิกได้ดีลงงานดีเลยลูกผู้ของมุมมันไม่อยากบูดีลงช่วงนี้ชิเนียดอกมะกำมูลูกเจ้าลูกก็ขันอยู่เด้
ที่เจียวกับพี่น้องชีวิตจะไม่กินเดือนเจียวตาเลยฮะอีตาพ่อก็เป็นอะไรเนี่ยสับเป็นงานละโจ๊ะจ้าพันสี่ข้อสองตัวดูดีชีจ้าบีแต่ช่วงก็รอเป็นวันนี้ก็ควรจะเป็นมาสุยากันเนี่ยชาดาบีพี่น้องชีวิตเขาจ้าบีใช่ปะเนี่ยสับปีก็สุยานเนี่ยเอ็มซีเลมันไม่ยืดทุนในตีเร่กรณีมีดาตุ้ดใจปาร์ตี้เคียนบีบีฮะที่ได้อัตมาเลชีพี่ปอนี่เนี่ยชินีเรจ้าเลมันยืดทุกข์ก็แค่พี่นี่เนี่ยจ้างงูรอ
อันนี้กันในสุสีทับมิดเลียมงานในเดือนสัปดาห์ไปเลยสิจงตัวนี้อะไรพี่เนี่ยด้วยงานยี่เป็นชนิดด้วยฮะยงจีมูจ้าเซนซีเลยด้วยแต่งานเราเพียงขาดใจใครมูยัดเสียยีตัวทุสจ้าเอ็นซีเอเลมายีทุนัยมาแค่แค่พี่เนี่ยเซเว่นลูกพี่เนี่ยมีดาตัวใจยีปาร์ตี้เคเอ็นพีบีพี่เอสุเกษีดูเนเน่บลูกาพี่ว่าเลยแค่แค่ก็รอยี่พี่สิงบมาคือพี่ดีเอ็นซีเอคอนเทปปุ่มเอ็นซีปุ่มมาชินีเรยงจีมูดีเทตตัวมีนละพู
ก็ยังพี่เนี่ยตัวเองสุดจะกันยังจีมูนะจงรู้เพื่อจะยังจีมูเนี่ยที่สุยาเนี่ยจงรู้จะยังจีมูนี่เลยที่แท้ก็เสร็จมาจากว่าผู้เราเปลี่ยนแต่ละผู้เราลุ้มเลยแต่เวลาสุลุ่ยจงรู้ปีนี้เทมาปีนี้เด็กเกษตรเนี่ยมีอาชีพประมาณตัวนี้เทมาที่นี่จะเรียนอะไรก็ยังจีมูจ้าเส้นสีเลยจงรู้ตัวส่วนสุนุยนี่ไหนนี่เด็กเพื่อมุ่งลดเสพรูปประมาณตัวส่วนสุนุยนี่ไหนนี่นะแต่แม่จะเก็บมีปีมาจ้ารู้ยังจีมูจะจ้าเส้นสีเนี่ยจ
KMPP Bowing, Yemayatare, Puerto Tale, NCA Lemma Yi to Yima, Bobby Kake Lanine Lu, Nene Bluga, Sepio Vade.
At the China of NCE who accounted for a pamale, Tisumu Machine, Sepiro, Ton and Pulume. Hello, Tisumu Shini, the solution, Jalaro, NCE Pisin Bow Mauga, Yunjimuja Jadwa, Yunjimuja solution at a KMPP, the Puerto Bemho, to be the Puerto Tayo, Mutua did the Chap Puerto Tayo, KK PC.
ပြီးခဲ့တဲ့အော်တိုဘာလ16ရက်နေ့ကထိုင်းနိုင်ငံချင်းမာမြို့မှာKMPPနဲ့အစိုးရညီချမ်းရေးကိုယ်စားလှယ်တာဝန်ရှိသူတွေအလို့တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအပြီးမှာKMPP ဘက်ကNCA လက်မှတ်ရထိုးရင်းနဲ့ပတ်သက်တဲ့အဆိုပြုချက်တစ်ခုကိုအစိုးရညီချမ်းရေးကိုယ်စားလှယ်တွေထံပေးအပ်ခဲ့တယ်လို့လည်းနိုင်ငံတော်အသံထားရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကခုလိုပြောပါ
Sudah. KMPP ne soya kuzere roye tuisong sunui muma. Pine se, pirang zu se, pia lemma yidu se ngat potu tare. Kaisa yatugu, kaunthe po musaya jang. NCA lemma yidu naine nilanwe jang, asasire jang yatugu. Sunui kere rule, nepe kaunsang nika biowade. Let's see, maybe in Italia, and see, let my ear to Nibogo,
Kakari,
Sinibimele, KMPB in the name, and see, ချင်းပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဝေတင်းအိန္ဒိယနိုင်ငံသားဝန်ထမ်း၅ဦးအပါအဝင်စုစုပေါင်းလူ၁၀ဦးကိုအေအေတပ်ဖွဲ့ကဖမ်းဆီးထားရကနေဦးဝေတင်းကလွဲပြီးကြံမဲ့သူတွေအလုံးပြန်လွတ်ပေးခဲ့ပါတယ်။တရုတ်စီရဲ့ခုနားဆင်ကြကြတာကတော့ပြည်နယ်ဝန်တော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်
ိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်အခုစနေညထိုင်ရိုက်လေးလိုက်ကိုဖိတ်ခေါ်ပါရစေရှင
်သောရရှင်များရှင်လက်နဲ့ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖန်ဆီးခံရအခက်မတည့်ရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံနေကြရပါလေအခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နဲ့ကင်အဖွဲကဖန်ဆီးသွားတဲ့အထီးပါလက်နဲ့ကင်ပဋိပက္ခတွေကြားမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလေအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းလေးလိုင်းအစီအစဉ်ကကျေးဇူးပါတယ်ရှင
်။ဒီကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတနယ်ထရန့်နဲ့ယူကရိန်းသမ္မတတို့ဇူလိုင်လထဲမှာတုန်းကဖုန်းသက်သက်သွေပြောကြားမှုတွင်ဥပဒေချိုးဖောက်တဲ့လုပ်ရတစုံတရာမကျူးလွန်ခဲ့တဲ့အကြောင်းရှင်းနေချက်ကိုဒေသရှင်းလင်းပွဲလုပ်ပြီးဖြေရှင်းခဲ့ရဆိုပြီးသတင်းတွေထွက်ပေါ်နေတာမှန်မှန်ဘူးဆိုပြီးသမ္မတနယ်ထရန့်ကညင်းဆိုလိုက်ပါတယ်။သမ္မတကသတင်းစာရှင်းလင်းပွဲလုပ်ဖို့တောင်းဆိုခဲ့ပေမဲ့ရှင်းနေချက်ဝီလျံဘာကညင်းဆန်ခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကရေးသားဖော်ပြခဲ့တာပါ။ကုန်သွယ်ရေးဆိုင်ရာညင်းပောင်းမှုတွေကြောင့်အမေရိကန်နဲ့တရုတ်နိုင်ငံပြန်လည်တိုးမြင့်ထားတဲ့သွင်းကုန်ကုန်တွေကိုပြန်လည်ရှော့ချသွားဖို့နှစ်ဖက်သဘောတူညီမှုရခဲ့တဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးမှုတွေမှာပထမအဆင့်သဘောတူညီချက်ရတဲ့တစ်ပြိုင်တည်းသွင်းကုန်ကုန်တွေကိုညီညီညီမြပမာဏအတိုင်းရှော့ချသွားမယ်အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရကောင်ဖန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ2005 UN Nuclear ဆိုင်ရာသဘောတူညီစာချုပ်ကိုချိုးဖောက်တဲ့လုပ်ရည်တွေလုပ်နေတဲ့အပေါ်အမေရိကန်နိုင်ငံဝန်ကြီးမက်ပွန်ပီယိုကအပြင်းထန်ဝေဖန်လိုက်ပါတယ်။ Nuclear နဲ့မပြတ်ပွားစာချုပ်မှာကန့်သက်ထားတာတွေကို UN ကတုံ့ပြန်လှုံ့ဆော်နေရတာက Nuclear နဲ့ထုတ်လုပ်နိုင်စွမ်းရှိအောင်လုပ်နေတာဖြစ်တဲ့အတွက်စိုးရိမ်စရာဖြစ်တဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်အစိုးရကလူမောင်းခုံမှုတိုက်ပွဲလုပ်ငန်းတွေကိုထိတိရရမလုပ်နိုင်ရင်အမေရိကန်ကအကူအညီထောက်ပံ့နေဖြတ်တောက်မယ်အကြောင်းသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနရိုက်လက်ထောက်နိုင်ငံရေးဝန်ကြီး Alice West နဲ့တူဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံကအကူအညီပေးအေဂျင်စီ USAID ရဲ့ဒုတိယအကြီးအကဲ Bonnie Click က VOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောဆိုရမှာအခုလိုသတိပေးပြောဆိုသွားတာပါ။
ကြာတာရင်းနေများပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုရ92.8MHz တန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒရက်ဖြစ်ပါတယ်မနက်ကတောက်ကြနေမနေ့ဖက်9690ကနေ9980စီစဉ်တွေကိုလိုင်းတို့မီတာ32kHz ကို33ကလိုင်းတို့မီတာ40kHz ကို46တုံညလိုင်းတို့မီတာ80kHz ချောက်တင်9တုံညတို့ကနေနားဆင်နိုင်ပါတယ်တော်ရရှင်များအ
This program has come to you from the Voice of America, Washington.